Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ VOA American တိုင်းရဲ့2019ခုနှစ်ဇူလိုင်လ19ရက်ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ25 32 50နဲ့လိုင်းလက်မီတာ190တို့ကနေနှာစင်နိုင်သလို VOA ရဲ့ Facebook စာမျက်နှာကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနှာစင်နိုင်ပါလိမ့်ရှင်။ကျွန်မခွန်ညိုပါ။အခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။ကျွန်တော်အောင်လင်းဦးပါ။ဒီညနှာစင်မဲ့တရင်နေထဲမှာတော့ဂျာမနီနိုင်ငံက G20 ညီလာခံအတွင်းရုရှားသမ္မတနဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်နောက်ထပ်တစ်ချိန်တွေ့ခဲ့တဲ့အကြောင်းသမ္မတဥက္ကဋ္ဌကအင်္ဂါနေ့နောက်ပိုင်းမှာပဲအတည်ပြုပြောဆိုလိုက်ပါတယ်။ချန်ဖက်ဝါရနဲ့ဆက်နွယ်တဲ့ဆွဆွဲချင်းနဲ့ဂျာမနီနိုင်ငံသားတယောက်ကိုတူရကီနိုင်ငံကဖမ်းဆီးထားတဲ့ပေါ်ဂျာမနီနိုင်ငံကအပြင်းထန်ဝေဖန်လိုက်ပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုတော့မတ်တငီထိုင်းနဲ့တူချင်ညာပေးမှာပါ
။အခုညပိုင်းသတင်းလာတွေထဲမှာတော့အာဇာနီနေ့အထိမ်းအမှတ်ဖြစ်ပထမဆုံးဖွင့်လှစ်ပေးခဲ့တဲ့အာဇာနီခေါင်းဆောင်ကြီးတွေလှုပ်ကြံခံရခဲ့ရာအတွင်းဝင်ရုံးကအစည်းအဝေးခမ်းမကိုလာရောက်သူတွေနဲ့စီကားခဲ့ပါတယ်
တကယ်ဟိုလေတမိုင်းဝင်နဲ့ပစ္စည်းတွေဆိုတော့လေတကယ်အပြင်မှာလည်းဘယ်မှမမြင်ဘူးဒီမှာပဲပထမအောင်ဆုံးမြင်မှုတွေအတွက်စိတ်ထဲမှာတကယ်ဟိုဝမ်းနဲ့
လာရောက်လေလာသူတူရဲ့အမှတ်ချက်စကားနဲ့အတူပြာခံတာဝန်ရှိသူတွေအာဇာနီခေါင်းဆောင်ကြီးတွေရဲ့တာသမီတွေမျှော်လင့်ချက်တွေအကြောင်းကိုလည်းနားဆင်ကြရမှာပါထိုင်းနိုင်ငံမဲဆောက်မြို့ကရွှေပြောင်းမြမစာတင်ကျောင်းတချို့မှာလည်းအာဇာနီနေ့အခမ်းအနားတွေနဲ့အထိမ်းအမှတ်လှုပ်ရှားမှုတွေကိုကျင်းပနေကြပါတယ်တီဘောချင်းထောင်မှာထိန်းသိမ်းခံနေရဆဲမြမသတင်းတောက်၃ဦးကိုချက်ချင်းပြန်လွှတ်ပေးဖို့လူခွင့်ရေးဆိုင်ရာအာဆီယံပါလီမန်အမတ်များအဖွဲ့ကအစိုးရပေါ်မှာတောင်းဆိုချက်စတဲ့သတင်းလွှာတွေသတင်းဆောင်ပါတွေကိုနားဆင်ကြရမှာပါအခုအရင်ဆုံးတော့နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်တင်ကြီးထိုက်တို့ကကြေညာပါမယ်ရှင
်ဂျာမနီနိုင်ငံမှာဒီလဇန်းလုံကကျင်းပခဲ့တဲ့ကမ္ဘာစီးပွားရေးထိပ်သီးနိုင်ငံပေါင်း20 G20 အစည်းအဝေးတွေအတွင်းရုရှားသမ္မတဗလာဒီမီယာပူတင်နဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်နောက်တစ်ချိန်ထပ်မံတွေ့ဆုံခဲ့ကြောင်းသမ္မတအင်ဂျီရောကအင်္ဂါနေ့နောက်ပိုင်းမှာပဲအတည်ပြုပြောဆိုလိုက်ပါတယ်တွေ့ဆုံမှုနဲ့ပတ်သက်လို့အစိုးရမှာတော့ထုတ်ဖော်ပြောဆိုတာမျိုးမရှိပါဘူးဇူလိုင်လ9ရက်နေ့ကဂျာမနီနိုင်ငံဟမ်ဘတ်မြို့မှာနှစ်နာရီကြာပထမဆုံးအချိန်မျက်နှာချင်းဆိုင်တွေ့ဆုံမှုမှာတော့သတင်းမီဒီယာတွေကအကြေတဝင်းဖော်ပြခဲ့ကြပါတယ်အဲဒီနေ့ညနေပိုင်းမှာပဲ G20 ဖွဲ့ဝင်နိုင်ငံတွေကခေါင်းဆောင်တွေနဲ့ဇနီးသည်တွေတက်ရောက်တဲ့ညစာစာပွဲအခမ်းအနားမှာနောက်တစ်ချိန်တွေ့ဆုံခဲ့တဲ့သတင်းတွေကတော့အခုနောက်ပိုင်းချက်မှာဖတ်ပေါ်လာတာဖြစ်ပါတယ်သမ္မတကတော့သတင်းမီဒီယာကိုဝေဖန်တိုက်ခတ်ရမှာတုံ့နှုံးလို့ရှိတဲ့အတိုင်းသတင်းအတူရောင်တွေဖော်ပြနေတဲ့သတင်းဌာနတွေကရုရှားသမ္မတပူတင်ရဲ့ညစာဆောင်ရွက်မှာလျှို့ဝှက်တွဲဆုံခဲ့တဲ့အကြောင်းပြောဆိုနေတာတွေကစိတ်ပျက်စရာဖြစ်ရတဲ့အကြောင်းတွစ်တာလူမှုကွန်ရက်ကနေတုံ့ပြန်နေတာပါတွဲဆုံမှုတွင်ဘာတွေဆွေးနွေးခဲ့တယ်လဲဆိုတာကတော့ပြောဆိုတာမျိုးမရှိပါဘူးဥရောပကအတိုင်ပင်ခံလုပ်ငန်းတစ်ခုဖြစ်တဲ့ Eurasia Group ရဲ့ဥက္ကဋ္ဌ Ivan Bremmer ကတော့တွဲဆုံမှုဟာတနအီလောက်ကြာမြင့်ကြောင်းပြောဆိုထားပါတယ်သမ္မတအင်ဂျီနီယာကတော့ American နဲ့ Russia သမ္မတတို့ကြားဒုတိယအကြိမ်တွဲဆုံမှုမရှိခဲ့ကြောင်းနဲ့ညစာဆောင်ရွက်ပြီးဆုံးချိန်မှာခိတ္တခဏစကားပြောတာမျိုးသာရှိခဲ့ကြောင်းလည်းပြောဆိုထားပါတယ်
ဩဘားမားကဲလို့ခေါ်တဲ့သမ္မတဘရက်ကိုဘားမားရဲ့ကျန်းမာရေးစောင့်ရှောက်မှုဥပဒေကိုအစားထိုးမဲ့ဥပဒေကြမ်းအပေါ်လုံလောက်တဲ့ထောက်ခံမှုမရတာအတွက် Republican လူများစုခေါင်းဆောင် Mitch McConnell ကတောင်းပန်ပါတယ်။ဩဘားမားကဲကိုဖျက်သိမ်းနိုင်ရေး Republican တွေဘက်ကမပြီးဆုံးသေးဘူးလို့လည်း Mitch McConnell ကမနေ့အင်္ဂါနေ့မှာပြောပါတယ်။ကျန်းမာရေးစောင့်ရှောက်မှုဥပဒေပြုပြင်ပြောင်းလဲရေးအတွက် Democrat တွေဘက်ကမကူညီခဲ့တဲ့အပေါ်မှာလည်းအထက်လွှတ်တော်လူများစုခေါင်းဆောင်ကအပြစ်တင်ပါတယ်။Republican တွေဘက်ကကျန်းမာရေးဆောင်ရှောက်မှုဥပဒေကြမ်းကိုဘယ်သူမှမပါဘဲသူတို့ဖာတာတကပိတ်ရေးဆွဲခဲ့ကြတာပါလက်ရှိကျန်းမာရေးဆောင်ရှောက်မှုဥပဒေအောက်မှာအာမခံကြီးမြင့်တက်လာတာနောက်ပြည်내အများအပြားရဲ့ကျန်းမာရေးအစီအစဉ်ထဲမှာပါဝင်ကြတဲ့အာမခံကုမ္ပဏီတွေရော့ချလာတာတွေအပါအဝင်လက်ရှိ Obama Care ရဲ့အားနည်းချက်တွေကိုပူပေါင်းဖြေရှင်းဖို့ Democrat တွေဘက်ကတောင်းဆိုခဲ့တာပါပါတီနဲ့စလုံးပူပေါင်းဆောင်ရွက်ဖို့အတွက်လမ်းဖွင့်ထားပြီးRepublican တွေဘက်ကဖျက်လျှောက်လာဖို့သာလိုပါတယ်လို့အထက်လွှတ်တော်လူနည်းစုခေါင်းဆောင် Chuck Schumer ကပြောပါတယ်။သမ္မတ Trump က Obama ကရဲ့မအောင်မြင်မှုတွေကိုလစ်လျူရှုထားဖို့ Republican တွေကိုတွန်းအားပေးပြောဆိုနေတဲ့တစ်ချိန်တည်းမှာပဲ Democrat တွေကတော့ဘလို့ပြင်ဆင်မလဲဆိုတာနဲ့ပတ်သက်ပြီးအထောက်အကူရဖို့ကန့်လန့်နေတာဖြစ်ပါတယ်ရှင်။
ဂျပန်ဝါရနဲ့ဆက်နွယ်တဲ့ဆွဆွဲချင်းနဲ့ဂျာမနီနိုင်ငံသားတယောက်ကိုတူရကီနိုင်ငံကဖမ်းဆီးထားတဲ့ပေါ်ဂျာမနီနိုင်ငံကအပြင်းထန်ဝေဖန်လိုက်တယ်လို့အမြန်ဆုံးပြန်လွှတ်ပေးဖို့လဲတောင်းဆိုလိုက်ပါတယ်။ဂျာမန်ဆိုရရဲ့မချေနှံ့မှုကိုတူရကီဆိုရအနေနဲ့ချက်ချင်းလက်ငင်းတုံ့ပြန်မှုဂျာမနီနိုင်ငံသားပီတာစတော့နာမှုနဲ့ပတ်သက်လို့ဂျာမနီဆိုရရဲ့လူလားချက်တွေကိုလည်းရှင်းရှင်းလင်းလင်းသဘောပေါက်ဖို့ဂျာမန်နိုင်ငံချားရေးဝန်ကြီးဌာနပြောခဲ့ရသူမာတင်ရှော့ဖာကပြောဆိုလိုက်ကြပါ။အခုချိန်ဟာတန်တမာရေးအရတင်ပြမှုတွေဆက်ဆက်နေတဲ့အချိန်မဟုတ်ကြောင်းလဲပြောဆိုခဲ့ပါတယ်။ဂျာမနီနိုင်ငံသားစတော်နာဖန်စီခံရမှုကိုဘလို့အကြောင်းမျိုးနဲ့မှလက်ခံနိုင်မှာမဟုတ်ကြောင်းဂျာမနီနိုင်ငံဆိုင်ရာတူရကီသမ္မတကြီးကိုပြောကြားခဲ့တယ်လို့ဂျာမနီနိုင်ငံရဲ့ခန်းစားချက်ကိုလည်းတူရကီဆိုရကိုအတိအပြည့်အကြောင်းကြားမှဖြစ်တဲ့အကြောင်းတူရကီသမ္မ တ်ချင်းနဲ့ဒီကနေ့တွေ့ဆုံပြီးမှပြောခွင့်ရသူကပြောဆိုသွားတာပါ။တူကီနိုင်ငံကတော့အချမ်းဖက်ဝါရီတွေကိုအားပေးကူညီမှုဆွဆွဲချက်နဲ့နိုင်ငံကလူ့ခွင့်ရေးလှုပ်ရှားမှုဖွဲ့တစ်ခုဖြစ်တဲ့ Amnesty International ရဲ့တူကီနိုင်ငံဆိုင်ရာအကြီးအကဲပါဝင်လူ့ခွင့်ရေးလှုပ်ရှားသူ6ဦးကိုဒီလဆန်းမှာဖမ်းဆီးခဲ့တာဖြစ်ပါတယ်။သူတို့အားလုံးကတော့တူကီနိုင်ငံဘူယူကာရာကျွန်းပေါ်ကဟိုတယ်တစ်ခုမှာဒီလဇူလိုင်လ5ရက်နေ့ကဒီဂျစ်တယ်လူညွှန်ရေးဆိုင်ရာအလို့ရုံဆွေးနွေးပွဲကျင်းပနေစဉ်ဖမ်းဆီးခံခဲ့ရတာပါ။အစ္စတန်ဘူမြို့တရားရုံးကတော့ထိမ့်သိမ်းထားသူတွေကိုရုံးထုတ်မဲ့အချိန်ထိဆက်လက်ဖမ်းဆီးထားဖို့လည်းမနေ့တုန်းကပဲဆုံးဖြတ်ချက်ချထားပါတယ်
။ပယ်ရင်တက်မီဆိုင်ဒုံးလက်နဲ့အစီအစဉ်တွေကိုအားပေးကူညီသူတွေအဖြစ်အီရန်နိုင်ငံကလူပုဂ္ဂိုလ်နဲ့အဖွဲ့အစည်း18ခုကိုအမေရိကန်ကပိတ်ဆို့တန်းခတ်အရေးယူလိုက်ပါတယ်။အရှေ့လေပိုင်းဒေသမှာအီရန်နိုင်ငံရဲ့လုပ်ရက်တွေဟာဒေသတွင်းတည်ငြိမ်မှုလုံခြုံရေးနဲ့တရားဝါပြောမှုတွေကိုထိခိုက်စေကြောင်းလဲအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကပြောဆိုခဲ့ပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကတော့ပယ်ဒင်းတပ်မစ်ဆိုင်းဒုံးသုတေသနနဲ့တိစောက်ဆန်းသတ်မှုလုပ်ငန်းတွေမှာပါဝင်ခဲ့တဲ့အီရန်နိုင်ငံကတော်လန်ရေးပြည်ဆောင်တပ်လို့ခေါ်တဲ့အထူးတပ်ဖွဲ့နဲ့ဆက်နွယ်တဲ့အုပ်စုနှစ်စုကိုအရေးယူတိုက်ခတ်ခဲ့တာဖြစ်ကြောင်းပြောပါတယ်။အီရန်နိုင်ငံကစစ်လက်နက်ဝယ်ယူမှုတွေကိုအားပေးကူညီသူလုပ်ငန်းအဖွဲ့အစည်း9ခုနဲ့လူပုဂ္ဂိုလ်5ဦးအီရန်နိုင်ငံမှာအခြေစိုက်ပြီးနိုင်ငံဖြတ်ကျော်ရာဇဝတ်မှုကျူးလွန်မှုတွေနဲ့ဆက်နွယ်သူလူ3ဦးကိုလည်းအမေရိကန်ဗန္ဓာရေးဝန်ကြီးဌာနကပိတ်ဆို့တန်းခတ်အရေးယူပါတယ်။ပိတ်ဆို့တန်းခတ်အရေးယူခံခဲ့ရတဲ့လူပုဂ္ဂိုလ်တွေအဖွဲ့အစည်းတွေအနေနဲ့အမေရိကန်မှာရှိတဲ့ပိုင်ဆိုင်မှုတွေကိုထိန်းချုပ်ခံရမှာဖြစ်ပြီးအမေရိကန်နိုင်ငံသားတွေအနေနဲ့လည်းအရေးယူခံရသူတွေနဲ့စီးပွားရေးလုပ်ငန်းတွေလုပ်ကိုင်ခွင့်ရှိမှာမဟုတ်ပါဘူး။နယူးယောက်ကုလသမဂ္ဂရုံးချုပ်မှာရောက်နေတဲ့အီရန်နိုင်ငံခြားရေးဝန်ကြီးမိုဟာမက်ဇာရစ်ကတော့ပိတ်ဆို့တန်းခတ်မှုတွေဟာအမေရိကန်ရဲ့အကျင့်စရိုက်ဆိုးတစ်ခုဖြစ်လာနေပြီလို့ VOA နဲ့မေးမြန်းခန်းမှာပြောဆိုခဲ့ပါတယ်။အမေရိကန်ရဲ့တန်းခတ်မှုတွေကိုတုံ့ပြန်မှုတွေထွက်ပေါ်လာလိမ့်မယ်လို့လည်းသတိပေးခဲ့ပါတယ်ရှင
်။ VOA အမေရိကန်အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုက်ဒိုမီတာ24 kHz 1239လိုက်ဒိုမီတာ25 kHz 1196လိုက်ဒိုမီတာ32 kHz 9325လိုက်ဒိုမီတာ58 kHz 5885နဲ့စနေနေ့တနင်္ဂနွေနေ့တွေမှာလိုက်လက်မီတာ190 kHz 1905တို့ကနေလည်းခြုံနေပေးနေပါတယ်ရှင
်။ UN American တင်မပိုင်းစီစဉ်ရဲ့ဗုဒ္ဓနေ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ဖိလစ်ပိုင်နိုင်ငံမှာစစ်တပ်ကကြီးကြပ်ထိုးစစ်ဆင်နှိမ်နင်းနေတဲ့မာရဝီမြို့ပေါ်နေစုခွန်နိုင်ရေးဂျောင်းဝင်ဆစ်ဆက်ပြီးဖို့ IS အစ္စလမ်စွန့်ရောက်တွေနဲ့ဆက်နွယ်မှုရှိတဲ့စစ်သွေးကြွအုပ်စုရဲ့အကူအညီတောင်းခံမှုကိုဖိလစ်ပိုင်နိုင်ငံကအကြီးဆုံးမွတ်စလင်တပုံဖွဲ့ရဲ့ခေါင်းဆောင်ကပယ်ချလိုက်ပါတယ်။ဂျောင်းဝင်ညှိနှိုင်းမှုတွေလုပ်ခဲ့မယ်ဆိုရင်တမရရော်ဒရီဂိုဒူတာတေရဲ့မူဝါဒကိုဆန့်ကျင်ရာရောက်မှာဖြစ်တဲ့အကြောင်းမော်ရိုအစ္စလမ်လွတ်မြောက်ရေးတပ်ဦး MILF ခေါင်းဆောင် El Hajj Mulad Ibrahim က AP သတင်းဌာနကိုမနေ့နောက်ပိုင်းမှာပဲပြောဆိုခဲ့တာပါ။တမရကအကြမ်းဖက်ဝါရီတွေနဲ့စစ်ဆင်ညှိနှိုင်းမှာမဟုတ်ကြောင်းရှင်းရှင်းလင်းလင်းပြောဆိုထားပြီးဖြစ်တဲ့အကြောင်းဂျောင်းဝင်ညှိနှိုင်းမှုမလွယ်ဘူးဆိုပြီးပြောဆိုခဲ့တာဖြစ်ပါတယ်။ဒါမှလည်းလက်နက်ကင်တွေအနေနဲ့ကိုယ်ပါသာစုခွာသွားအောင်စီရင်တင်းသွင်းကြဖို့ဘာသာရေးခေါင်းဆောင်တွေကိုတိုက်တွန်းထားကြောင်းနဲ့ဒါမှလည်းဂျောင်းဝင်ဆစ်ဆက်ပေးစရာမလိုပဲပြဿနာအဆုံးသတ်မှာဖြစ်ကြောင်းပြောဆိုခဲ့တာပါ။အစ္စလမ်စစ်သွေးကြွတွေရဲ့ပုံကံမှုတွေကိုစစ်တပ်ကနှစ်လကြာဆစ်ဆင်ရေးတွေဆင်နွှဲနေတဲ့ဖိလစ်ပိုင်နိုင်ငံတောင်ပိုင်းမင်ဒနာအိုကျွန်းမှာစစ်အုပ်ချုပ်ရေးမင်းကိုဒီဇင်ဘာလတည်တက်တန်းတဖို့တမရကလွှတ်တော်ကိုတိုက်တွန်းထားကြောင်းနဲ့တမရရဲ့ပြောခွင့်ရသူကပြောဆိုထားပါတယ်။IS အစ္စလမ်ဆွေးရောက်ပွဲနဲ့ဆက်နွယ်မှုရှိတဲ့ထိတ်တဲဆစ်သွေးကြွခေါင်းဆောင်အစ္စလမ်ဟာပီလုံကိုဖမ်းဆီးဖို့လူကြီးတပ်ဖွဲ့ရဲ့ကြိုးပမ်းမှုတွေမောင်မမြင်ဖြစ်ခဲ့ပြီးနောက်ပိုင်းဖြစ်ပွားနေတဲ့တိုက်ပွဲတွေအတွင်းတစ်ဆုံးသူရေးထွက်အောင်အခုချိန်ဆိုရင်ထိဆိုရင်950ကျော်အထိရှိနေပါပြီ
။ထိုင်းနိုင်ငံမှာဒီကနေ့လူကုန်ကူးမှုဆိုင်ရာကြားနာစစ်ဆေးမှုတွင်အပြစ်ရှိကြောင်းစီရင်ချက်ချမှတ်ခံရသူတွေထဲမှထိုင်းစစ်တပ်ဗိုလ်ချုပ်ကြီးတဦးလည်းပါဝင်ပါတယ်။လူကုန်ကူးမှုအမှုကြီးမှာတော့ခေတ်သစ်ကျွန်းပြုတ်ကုန်ကူးမှုတစ်ခုမှာပါဝင်ပတ်သက်တယ်လို့ဆွဆဲခံထားရသူတရခံ103ယောက်ထက်မနည်းပါဝင်ခဲ့ပါတယ်။ဒုတိယဗိုလ်ချုပ်ကြီးမနက်ခွန်ပန်ကိုလူမောင်ခိုကူးမှုလက်ပေးလက်ယူမှုတွေမှာပါဝင်ပတ်သက်ခဲ့မှုနဲ့အပြစ်ရှိကြောင်းဆုံးဖြတ်ခဲ့တာပါ။လူမောင်ခိုကူးမှုမှာအခရာကျသူလို့ယူဆခံထားရသူတရခံတူဖြစ်တဲ့ပါဂျူပန်အွန်ခါချွတ်တပန်ကိုလည်းအပြစ်ရှိကြောင်းဆုံးဖြတ်ခဲ့ပါတယ်။သူဟာထင်ရှားတဲ့စီးပွားရေးသမားတဦးဖြစ်တယ်လို့တောင်ပိုင်းဆက်ထွန်းပြည်နယ်ကနိုင်ငံရေးသမားဟောင်းတဦးလည်းဖြစ်ပါတယ်။ထိုင်းနိုင်ငံတောင်ပိုင်းမှာ2015ခုနှစ်ကတေဆုံးသူ36ဦးကိုမြုပ်နှံထားတာရှာဖွေတွေ့ရှိခဲ့ရပြီးတဲ့နောက်ဒီလူတွေကိုဖမ်းဆီးခဲ့တာဖြစ်ပါတယ်။စုံစမ်းစစ်ဆေးသူတွေအဆိုအရတော့မြန်မာနိုင်ငံဘက်ကနှိပ်စက်ညှဉ်းပန်းမှုတွေကြောင့်ထွက်ပြေးလာသူမွတ်စလင်ရိုဟင်ဂျာတွေကိုတောတွင်းစခန်းမှာမောင်ခိုသမားတွေကထိမ့်သိမ်းထားခဲ့တာလို့ဆိုပါတယ်။ တို့ကိုလှုပ်ပေးဖို့အတွက်ဆွေမျိုးတွေဘက်ကငွေပေးရွေးလာစေဖို့အခုလိုထိမ့်သိမ်းထားတာလို့လဲစုံစမ်းစစ်ဆေးသူတွေကပြောပါတယ်။ဒါနဲ့ပတ်သက်ပြီးလူမောင်ခိုကုမှုနဲ့ဖမ်းဆီးခံခဲ့ရသူတရခံတွေဘက်ကတော့တို့မှာအပြစ်မရှိပါဘူးလို့ရှောက်လဲခဲ့ကြတာပါ။အမှုကိုဥဆောင်စုံစမ်းစစ်ဆေးတဲ့ဘုံမှုချုပ်ဖဝင်းဖွန်စီယန်ကဩစတြေးလျကိုထွက်ပြေးသွားပြီးဒီအမှုမှာထိုင်းနိုင်ငံတွင်းကဩဇာကြီးသူတွေပါဝင်ပတ်သက်နေတာကိုတွေ့ခဲ့ရပြီးအသက်အန္တရာယ်ဆွေးရိမ်တယ်လို့ပြောဆိုခဲ့ပြီးတဲ့နောက်မှာတော့အမှုအပေါ်မှာအထူးပဲအာရုံစိုက်လာကြတာဖြစ်ပါတယ
်။ယူရနိုင်ငံမိုဆွေးမျိုး IS အစ္စလမ်စစ်သွေးကြွတွေလက်ကပြန်လည်တင်းယူရဲ့အချိန်မှာယူရတပ်ဖွဲ့တွေလူခွင့်ရေးချိုးဖောက်မှုတွေကိုကျူးလွန်ခဲ့ကြောင်းဝန်ကြီးချုပ်ဖေဒါအယ်ဘာဒီကဝန်ခံပြောဆိုလိုက်ပါရဲ့။ဒါမှမဟုတ်ဆရာဆွေးမှုတွေကိုလူပုဂ္ဂိုလ်တူးချင်းကကျူးလွန်လာတာဖြစ်ပြီးတာဝန်ရှိသူတွေကိုအေးအေးယူသွားမယ်ဆိုပြီးတော့လည်းပြောဆိုလိုက်ပါရဲ့။မိုဆွေးမျိုးတတိုင်းနီ IS စစ်သွေးကြွအဖြစ်တန်မြတ်ရှိသူတွေကိုယူရတပ်တွေကပြစ်တက်နေတဲ့ဗီဒီယိုတစ်ခုအွန်လိုင်းပေါ်မှာပြန့်နှံ့ခဲ့ပြီးတဲ့နောက်မှာပဲဝန်ကြီးချုပ်ရဲ့တုံ့ပြန်ချက်ထွက်ပေါ်လာတာပါ။ယူရနိုင်ငံမိုဆွေးမျိုးနောက်ဖက်မှာကွန်မြူနတီတွေလုပ်ခဲ့တဲ့နေရာတစ်ခုကိုနိုင်ငံတကာအကဲခတ်တွေတွေးရှိခဲ့ကြတယ်လို့ IS စစ်သွေးအောက်တွေလက်ကနေပြန်လည်သိမ့်သက်ဖို့ဂျူဘန်နဲ့နောက်ဆုံးတိုက်ပွဲချကဖက်ပြေးရသူတွေကိုအီရတက်ဖွဲ့တွေကတမင်တက်တက်တက်ပြက်ခဲ့ထောက်ထားတွေတွေ့ရကြောင်းလဲနိုင်ငံကလူခွေလှုပ်ရှားမှုဖွဲ့တစ်ခုဖြစ်တဲ့ Human Rights Watch ကပြောဆိုထားပါတယ်တွေ့ရှိချက်တွေကိုထက်သွင်းဖော်ပြထားတဲ့လူခွေရေးဖွဲ့ရဲ့အစီရင်ခံစာမှာတော့လူကြိုရေးတက်ဖွဲ့တွေကျူးလွန်တဲ့လူသတ်မှုညှဉ်းပန်းမှုစစ်ရဆွေးမှုတွေကိုစုံစမ်းပြီးတာဝန်ရှိသူတွေကိုအရေးယူဖို့လဲအီရန်ဆိုရကိုတိုက်တွန်းထားပါတယ်လူခွေချုပ်ဖောက်မှုတွေကိုစုံစမ်းစစ်ဆေးပြီးတာဝန်ရှိတဲ့စစ်သားတွေကိုအရေးယူဖို့အတွက်ကိုတော့ဝန်ကြီးချုပ်ကကြေပြေးထားပေမဲ့လက်တွေ့မှာဆောင်ရွက်မှုမရှိကြောင်းလဲလူခွေရေးဖွဲ့ကပြောဆိုနေတာပ
ါပိုလန်နိုင်ငံရဲ့တရားရုံးချုပ်ပြုပြင်ကြောင်းလဲရေးအခြေအတင်ဖြစ်စရာဥပဒေချမ်းတရက်ကိုလွှတ်တော်ကော်မတီထံတင်သွင်းဖို့အောက်လွှတ်တော်မှာဒီကနေ့ပဲမဲခွဲခဲ့ကြပါတယ်အနာရလော့ဒန် Justice Party ကအများစုနဲ့ထိန်းချုပ်ထားတဲ့လွှတ်တော်မှာဥပဒေချမ်းကိုကြက်ကြအောင်ကျိုးပန်းနေကြတဲ့အတိုက်ခံတွေနဲ့အပြင်းထန်ဆွေးနွေးပြောဆိုခဲ့ပြီးမှပဲမဲခွဲခဲ့ကြတာဖြစ်ပါတယ်။ဥပဒေချမ်းအရတရားရုံးချုပ်ကိုပြန်လည်ဖွဲ့စည်းပြီးတရားရုံးချုပ်တရားသူကြီးတွေကိုခန့်အပ်တာမှလည်းလွှတ်တော်ကဩဇာလွှမ်းမိုးနိုင်မှာဖြစ်ပါတယ်ရှင
်။
ဟုတ်တယ်ဟုတ်နေညပိုင်းထိတ်တန်းရောက်နေတဲ့ဒေတာတွေနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်တင်ကြီးထိုက်တူကြီးညာပေးသွားတာပါအခုမြန်မာပြည်ဆိုင်ရာသတင်းလှော်တွေသတင်းစံပါတွေကိုဇက်တိုက်ထုတ်လွှင့်ပေးမယ့်အထက်မှာတော့ဒီကနေ့ကျင်းပတဲ့290ပြည့်အာဇာနည်နေ့အခမ်းအနားတွေအကြောင်းနဲ့စပါမယ်ရှင် NLD အစိုးရအသစ်လက်ထက်မှာကျင်းပတဲ့နှစ်ပေါင်း90ပြည့်အာဇာနည်နေ့အထိမ်းအမှတ်ဖြင့်အာဇာနည်ခေါင်းဆောင်ကြီးတွေလှုပ်ကြံခံခဲ့ရတဲ့အတွင်းဝင်များယုံတွေကတမိုင်းဝင်အစည်းအဝေးခမ်းမကိုအများပြည်သူလေ့လာနိုင်အောင်ပထမဆုံးအကြိမ်ဖွင့်လှစ်ပေးခဲ့ပါတယ်။ဒါ့အပြင်ရန်ကုန်မြို့တစ်ခုတည်းမှာသာမကဘဲတခြားမြို့နယ်တွေမှာလည်းအာဇာနည်နေ့အခမ်းအနားတွေကိုကြဲကြဲပြန့်ပြန့်ကျင်းပခဲ့ကြတဲ့အကြောင်းအပြည့်စုံကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုထက်အောင်ကပြောပြမှာပါရှင်။
အာဇာနီခေါင်းဆောင်ကြီးဗိုလ်ချုပ်အောင်ဆန်းရဲ့သမီးဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့အစိုးရတစ်လက်ထက်လည်းဖြစ်အာဇာနီခေါင်းဆောင်ကြီးတွေလှုပ်ကြံခံခဲ့ရတာနှစ်ပေါင်း90ပြည့်အထိမ်းအမှတ်လည်းဖြစ်တဲ့ဒီနှစ်မှာအာဇာနီနေ့အခမ်းအနားတွေကိုအရင်နှစ်တွေကနဲ့မတူဘဲကျင်းပခဲ့ပါတယ်။1948ခုနှစ်ဇူလိုင်19မှာကြာဆုံးခဲ့တဲ့ခေါင်းဆောင်ကြီးတွေရဲ့အမတ်တရားပစ္စည်းတွေနဲ့လှုပ်ကြံခံခဲ့ရတဲ့အစည်းအဝေးခမ်းမကိုပထမဆုံးအကြိမ်ဖွင့်လှစ်ပြသထားပါတယ်။တမိုင်းဝင်အတွင်းဝင်များရှုံးအတွင်းအများပြည်သူလေ့လာနိုင်တဲ့အကြောင်းနဲ့ပတ်သက်လို့ရန်ကုန်မြို့တော်စီပင်တရားရေးကော်မတီကဒေါက်တာမြင့်အောင်ကအခုလိုပြောပါတယ
်။အခုပထမဦးဆုံးဝင်မှာကလွှတ်တော်ပေါ့နော်။ဒီလွှတ်တော်ဟိုအဆောက်အုံနေရာပေါ့ဒီလွှတ်တော်ကိုကြည့်မယ်။ပြီးလို့ရှိရင်ဟိုအပေါ်တက်သွားတဲ့အခါမှာကိုချုပ်တို့ကြဆုံးခဲ့တဲ့ဟိုပေါ့နော်။ဒီအထိမ်းမှကဘိနက်အစည်းအဝေးခန်းရှိမယ်အဲ့ဒီမှာကြည်တင်ထားတဲ့ကလထိုင်လေးတွေလည်းတွေ့ရမှာဖြစ်တယ်နောက်တစ်ခါဒီဟို10မိနစ်ခွဲစား10မိနစ်ခွဲစရာဟိုဗီဒီယိုလေးလည်းပြမယ
်အတွင်းဝင်များရုံကိုပြီးခဲ့တဲ့2015ခုနှစ်ကစပြီးအာဇာနည်နေ့ရောက်တိုင်းပြည်သူအများဝင်ရောက်လေ့လာနိုင်အောင်ဖွင့်လှစ်ပေးလို့ရှိပါတယ်ဒီနှစ်290ပြည့်နှစ်မှာတော့လက်ရှိအစိုးရကအာဇာနည်နေ့အပါအဝင်3ရက်တာလေ့လာနိုင်အောင်ဖွင့်လှစ်တော့မှာပါဒါအပြင်အဆောက်အုံတွင်တမိုင်းဝင်ဖြစ်ရက်တွေကိုပါပထမဆုံးအကြိမ်ခင်းကျင်းပြသထားတာကြောင့်လာရောက်ကြည့်ရှုသူတွေများလာပြီးအဲ့ဒီထဲမှာအာဇာနည်ခေါင်းဆောင်ကြီးတွေရဲ့မိသားစုဝင်တွေလည်းပါဝင်ပါတယ
်။ပပရဲ့ပစ္စည်းတွေကိုတွေ့တဲ့အခါကျတော့ပေါ့လေဝင်လဲဝင်နေတယ်ပေါ့နော်တွေ့ရတာဝင်လဲဝင်တာတယ်ပေါ့ပပရဲ့ဟိုကပစ္စည်းကြီးစရာတွေပေါ့နော်လှုပ်ဆောင်ချက်တွေကိုတွေ့တဲ့အတွက်ကြောင့်မလို့တော့ဝင်တာဝင်နေဖြစ်သွားတယ်ပေါ့နော
်။ဒါကတော့အာဇာနည်ခေါင်းဆောင်ကြီးမန်ပါခိုင်ရဲ့တမိအငယ်ဆုံးနမ်ခင်ထေရီခိုင်ပြောပြသွားတာပါ။ဒါအပြင်အတွင်းဝင်များရှုံးကိုပထမဆုံးအကြိမ်လာရောက်လည်လာဖြစ်တဲ့လူငယ်တဦးမဆောစုပြည့်ကိုကလည်းအာဇာနည်နေ့နဲ့ပတ်သက်လို့သူ့ရဲ့အတွေ့အကြုံကိုအခုလိုရှင်းပြပါတယ်
တကယ်လို့လေတမိုင်းဝင်နဲ့ တမိုင်းဟိုတစ္စည်းတွေဆိုတော့လေတကယ်အပြင်မှာလည်းဘယ်မှမမြင်ဘူးဒီမှာပဲပထမအောင်ဆုံးမြင်မှုတွေအတွက်စိတ်ထဲမှာတကယ်ဟိုဝမ်းနဲ့မြင်ဆက်ပြီးတော့ဝမ်းနဲ့မြည်ခုနကတော့ဟိုအာစိုင်းနိုင်တောက်ဆက်ခွန်မှာအော်အော်ဆွဲပြီးတော့နောက်ကားတွေလည်းဟွန်းတီးရဲ့အခါမှာလည်းလေတကယ်ဟိုမြေကြီးပါဘူးကြာမြည်ရဲ့အရန်ဟိုဝမ်းနဲ့မြည်ရဲ့ဟုတ်
190ပြည့်အာဇာနီနေ့အခမ်းအနားကိုအာဇာနီပိမံမှာနိုင်ငံတော်အစ်စ်နဲ့ကျင်းပတာဖြစ်ပြီးဒုတိယသမ္မတတမရကာကွယ်ဦးစီးချုပ်လွှတ်တော်ဥက္ကဋ္ဌတွေနဲ့အစိုးရထိပ်ပိုင်းခေါင်းဆောင်တွေတက်ရောက်ခဲ့ကြပါတယ်။အရင်နှစ်တွေကလိုပဲဒေါန်ဆန်းစုကြည်အပါအဝင်အာဇာနီခေါင်းဆောင်တွေရဲ့မိသားစုဝင်တွေလည်းလာရောက်ကြရောပြုခဲ့ကြတာပါ။လက်ရှိအစိုးရသစ်လက်ထက်မှာအာဇာနီခေါင်းဆောင်ကြီးတွေစူးစမ်းခဲ့တဲ့အတိုင်းအမျိုးသားညီညွတ်ရေးရရှိဖို့မျှော်လင့်မိတယ်လို့နမ်ခင်ထေးရီခိုင်ကပြောပါတယ
်။ပပရှိစဉ်ကာလတုန်းကတော့ပေါ်လေဒီကရင်ပမာချစ်ကြီးရေကိုပပအရန်အလေးထားတယ်လေအဲ့ဒါကြောင့်မလို့ခုနောက်ဟာပေါ်လေနောက်ဆက်လက်ပြီးတော့လောက်ဆောင်တဲ့ကမှာဘုံချုပ်တို့ပပတို့ညှို့မှန်းလဲပေါ့နော်ဟိုဟာတိုင်းရင်းသားစည်းလုံးညီညွတ်မှုပေါ်လေအတွန်းရှည်ပြီးတော့ပေါ်လေဟိုတိုင်းပြည်မှာအကောင်းဆုံးလောက်ဆောင်သွားနိုင်ပါစေလို့တော့ဆုတောင်းပေးပါတယ
်အစိုးရအဆက်ဆက်လက်ထက်ဇူလိုင်19ရက်နေ့အာဇာနီနေ့အခမ်းအနားကိုနှစ်စဉ်ကျင်းပလာတာအခုဆိုရင်190ပြည့်ရှိလာခဲ့ပါပြီနှစ်စဉ်ဒီနေ့နီလာတိုင်းနိုင်ငံပိုင်သတင်းစာတွေမှာဘူကျော်အောင်ဆန်းရဲ့မိကွန်းနေတဲ့ကအုတ်ချုပ်သူတို့စိတ်ကြိုက်မိကွန်းတချို့ကိုကောက်နှုတ်ဖော်ပြလေးရှိပါတယ်။အခုဘူကျော်အောင်ဆန်းရဲ့သမီးဒေါန်ဆန်းစုကြည်ဦးဆောင်တဲ့အစိုးရတက်လက်ထက်မှာလဲအာဇာနီနေ့အခမ်းအနားကိုနိုင်ငံတော်အဆင့်ကျင်းပပြီးရန်ကုန်မြို့အပါအဝင်မြို့ကြီးတော်တော်များများမှာအခမ်းအနားတွေချင်းချင်းပြက်ပြက်လှုပ်ဆောင်နေတာပါ။ဒါပေမဲ့လို့ဘူကျော်အောင်ဆန်းချမှတ်ခဲ့တဲ့လမ်းစဉ်တွေအာဇာနီခေါင်းဆောင်ကြီးတွေမျှော်မှန်းခဲ့တဲ့လွတ်လပ်ရေးမျှော်မှန်းချက်တွေပြေပါပြီလားဆိုတာကတော့မေးခွန်းထုတ်เสียပါအစိုးရအဆက်ဆက်လက်ထက်ဘလိုပဲမူပြောင်ပြောင်လူလူကတော့အာဇာနီနေ့ရောက်တိုင်းအာဇာနီနေ့အခမ်းအနားတွေကိုပုံစံအမျိုးမျိုးနဲ့ကျင်းပလေးရှိကြပါတယ်ခင်ဗျာ
ကိုထက်အောင်ပြောပြခဲ့တာပါရှင်ဒီနေ့ဇူလိုင်လ19ရက်နေ့မှာကြာရောက်တဲ့190ပြည့်အာဇာနီနေ့အခမ်းအနားတွေကိုပြည်တွင်းမှာပဲကျင်းပခဲ့ကြသလိုမြန်မာရွှေ့ပြောင်းအလုပ်သမားတွေတိတ်နေချီပြီးရှိတဲ့ထိုင်းမြန်မာနယ်စပ်မြို့ကရွှေ့ပြောင်းစာတင်ကျောင်း90နှစ်ကျောင်းတွေကမြန်မာစာတင်ကျောင်းတွေမှာလည်းအာဇာနီနေ့ထိမ့်မှတ်အခမ်းအနားတွေနဲ့လှုပ်ရှားမှုတွေရှိခဲ့ပါတယ်မြန်မာနိုင်ငံသားတွေအနေနဲ့မဖြစ်မနေတော့ရမယ်နေဘူးနေမြတ်ဖြစ်တယ်လို့အာဇာနီခေါင်းဆောင်ကြီးတွေကိုအတူယူစေချင်တာကြောင့်လည်းအခုလိုကျင်းပရခြင်းဖြစ်တယ်လို့ရွှေပြောင်းပညာရေးဆောင်ရွက်နေသူတွေကပြောပါတယ်ဒီအကြောင်းထိုင်းခြေဆိုင် VOE သတင်းတောက်မအီအီမာကသတင်းပေးပို့ထားပါတယ်ရှင
်ထိုင်းမြန်မာနယ်စပ်ကကျောင်းသားဥယျာဉ်14,000ကျော်စာတင်ကြားနေတဲ့စာတင်ကျောင်းပေါင်း90ကျော်ထဲမှာတော့အထိမ့်မဲ့ပွဲတွေစွန့်ကပ်ပွဲတွေရှိတယ်လို့မြန်မာရွှေပြောင်းကျောင်းသားကျောင်းသူတွေသိရှိအောင်အာဇာနီရဲ့အကြောင်းကိုဟောပြောပွဲတွေလုပ်လို့ရှိတာပါဒီထဲမှာကျောင်းတည်ထောင်ခဲ့တဲ့2015ခုနှစ်ကစပြီး13နှစ်ကြာတဲ့အထိနှစ်စဉ်အာဇာနီနေ့ကိုမပြတ်မကွက်ကျင်းပခဲ့တဲ့စောရွှေပြောင်းစာတင်ကျောင်းကတော့အထိမ့်မဲ့ပွဲဟောပြောပွဲတွေအာဇာနီရဲ့ကြာဆုံးချိန်မှာအလေးပြုတဲ့အစီအစဉ်တွေနဲ့အာဇာနီနေ့အထိမ့်မဲ့အဖြစ်ကျောင်းသားတွေရဲ့ဉာဏ်ရည်စမ်းပွဲတွေကိုလည်းဒီနှစ်မှာကျင်းပခဲ့ပါတယ်။ဒါကြောင့်အာဇာနီနေ့ကိုနှစ်စဉ်ကျင်းပခဲ့ရတယ်လို့ဆိုတာကိုတော့ကျောင်းအုပ်ဖြစ်တဲ့ဦးကျော်သူရကအခုလိုပြောပါတယ်
။ကျောင်းနေနဲ့ပါလို့လုပ်တော့ဆိုတော့ဒီကလေးတွေအာဇာနည်ဘယ်လိုပေါက်ပွားလာလဲအာဇာနည်တွေကဘယ်ကဘယ်လိုဖြစ်ပြီးလာလဲဒီကျောင်းသားတွေကဘယ်ဖြစ်တယ်ဆိုတာကိုသူတို့ရဲ့အာဇာနည်စိတ်၊လေရကံရဲ့စိတ်၊ကြောရဲ့စိတ်တွေကိုသိအောင်ပေါ့အတိအကျပေါ်ပေါက်လာအောင်လို့ဒီဒီအာဇာနည်မျိုးတွေလုပ်ပြပြီးဖြစ်လာပါ။ကျောင်းကတော့နှစ်တိုင်းအာဇာနည်မျိုးကတော့နှစ်တိုင်းလေးလုပ်ဖြစ်ပါတယ်။ငင်းလာတော့လုပ်ဖြစ်အောင်ပဲကြိုးစားပြီးလုပ်နေရတာပဲ။ဒါကတော့မလို့မဖြစ်တော့မယ်အလုပ်တစ်ခုမလုပ်
။အလားတူပဲရှေ့ပြောင်းစာတင်ကျောင်းတစ်ခုဖြစ်တဲ့BLS ဆိုမြန်မာနိုင်ငံအလုတ္တမသွေးစည်းညင်ရိုးရေးအဖွဲ့ကတည်ထောင်ထားတဲ့ကျောင်းမှာလဲတန်ဃာတော်တွေကိုစွန့်ကပ်လူလန်းတာအပြင်အထိမ့်မဲ့ပွဲတွေလုပ်ခဲ့တဲ့အကြောင်း BLS ဆိုဥက္ကဋ္ဌလည်းဖြစ်ရှေ့ပြောင်းဆရာဆရာမများအစည်းအုံရဲ့ဥက္ကဋ္ဌလည်းဖြစ်တဲ့ဒေါ်ရွှေစင်ဝင်းကအခုလိုပြောပါတယ်
နှစ်စဉ်နှစ်တိုင်းပေါ့ဒီနေ့မှဆိုရင်၅ချိန်မြောက်၅ချိန်မြောက်အာဇာနီနေ့အချိန်မှန်နဲ့ဝါရှုပင်ကန်ကတူပွဲ BLS ဆိုကျောင်းမှာကျင်းပတယ်19ဇူလိုင်မတိုင်ခင်မှာကျမတို့ခလေးတွေနဲ့ခလေးတွေပေါ့အခုအာဇာနီနေ့ဖြစ်ပေါ်လာပုံကိုရှင်းပြပြီးတော့သူရဲကောင်းတွေရဲ့အရေးပါမှုကိုပြောပြပြီးတော့ activity တွေလုပ်တယ်ပကြီးပြိုင်ပွဲတွေလုပ်တယ်ကြပြပြိုင်ပွဲတွေလုပ်တယ
်ထိုင်းမြန်မာနယ်စပ်မှာထိုင်းဆိုရကအသိမှတ်ပြုထားတဲ့ရှေ့ပြောင်းစာတင်ကျောင်းပေါင်း62ကျောင်းနဲ့ကျောင်းခွဲပေါင်း12ခုနဲ့ဆိုရင်ကျောင်းပေါင်း82ကျောင်းရှိပြီးကျောင်းသားပေါင်း14,000ကျော်စာတင်ကြားနေကြတာဖြစ်ပါတယ်အဲ့ဒီကျောင်းတွေမှာတော့ထိုင်းနိုင်ငံရဲ့နေထူးနေမြတ်တွေနဲ့မြန်မာနိုင်ငံရဲ့နေထူးနေမြတ်တွေကိုပါကျင်းပလေးရှိပြီးထိုင်းနိုင်ငံမှာမွေးဖွားကြီးပင်းကြရတဲ့ကျောင်းသူကျောင်းသားတွေကိုမြန်မာနိုင်ငံကအာဇာနီခေါင်းဆောင်တွေကိုအမှတ်ရနေအောင်အတူယူအားကျအောင်လှုပ်ဆောင်ပေးတာဖြစ်တယ်လို့လည်းရွှေပြောင်းပညာရေးလှုပ်ဆောင်နေသူတွေကပြောဆိုကြပါတယ်ရှင်
မအေးအေးမှပြောပြသွားတာပါရှင်။မကြာခင်မှာတော့လူကုန်ကူးမှုနဲ့ပတ်သက်သူတွေကိုထိုင်းအာဏာပိုင်တွေဖမ်းဆီးထားတဲ့အထက်မှာထိုင်းစစ်ဖက်ထိတ်တန်းရရှိတဦးနဲ့အတူမြန်မာနိုင်ငံသားတချို့လည်းပါဝင်နေဆိုတဲ့အကြောင်းကိုနာဆင်ကြရမှာပါ။အခုရင်တော့ဖမ်းဆီးထားခံရတဲ့သတင်းထောက်၃ဦးဘက်ကိုအလှည့်ပေးပါမယ်ရှင်။တီဘောချင်းထောင်မှာမတရားအသင်အဥပဒေပုံမှာ18နှစ်မြင်ဆောင်တင်နဲ့ဖမ်းဆီးထိန်သိမ်းခံထားရတဲ့သတင်းတော်သုံးဦးကိုချက်ချင်းပြန်လွှတ်ပေးဖို့အပါအဝင်သတင်းလွတ်လပ်ခွင့်ကိုတားဆီးတဲ့မတရားတဲ့ဥပဒေတွေကိုဖျက်သိမ်းပေးဖို့လူ့အခွင့်အရေးဆိုင်ရာအာဆီယံပါလီမန်အမတ်များအဖွဲ့ APHR ကမြန်မာအစိုးရကိုတောင်းဆိုလိုက်ပါတယ်။တအံပလန်ပလောင်လက်နက်ကင်တပ်ဖွဲ့ TNLA နေမြေတဲ့သွားရောက်သတင်းယူတဲ့သတင်းတောက်သုံးဦးကိုစီစဉ်ထားတဲ့ရက်ထက်စောပြီးမနေ့ကဇူလိုင်လ18ရက်နေ့မှာမိသားစုဝင်တွေရှေ့နေတွေကိုအကြောင်းမကြားတဲ့နဲ့လဲရုံထုတ်ခဲ့ပါတယ်။သတင်းပြည်စုံကိုတော့ VOA မြန်မာပိုင်းသတင်းတောက်မတ်မြင့်မြင့်ခိုင်ကတင်ပြပေးပါမယ်ရှင်
။လက်ရှိတီဘောအချင်းထောင်မှာဖမ်းဆီးထိန်သိမ်းခံထားရတဲ့ DPP သတင်းဌာနကအကြီးတန်းသတင်းတောက်ဝေနိုင်၊ကိုပြည့်ဖုံးနိုင်နဲ့ ERI သတင်းဌာနကဦးသိန်းစောခေါ်လဝီဝန်တို့ကိုစစ်တပ်ကဖမ်းဆီးတရားစွဲဆိုရဲဆိုပေမဲ့ဒီကိစ္စနဲ့ပတ်သက်ပြီးအရက်သားအစိုးရမှတာဝန်ရှိတယ်လို့လူ့ခွင့်ရေးဆိုင်ရာအာဆီယံပါလီမန်အမတ်များအဖွဲ့ APHR ဥက္ကဋ္ဌမစ္စတာချာဆန်ဒီယာဂိုက VOA ကိုပြောပါတယ
် Although arrest was made by the military but end of the day it is the civilian government
စစ်တပ်ကသူတို့ကိုဖမ်းဆီးရဲဆိုပေမဲ့နောက်ဆုံးမှာတာဝန်ရှိတာကဒေါန်ဆန်းစုကြည်ဦးဆောင်တဲ့အရက်သားအစိုးရဖြစ်ပါတယ်အနေဒီဆိုရကအတိုက်ခံဘွားတော်ကလွတ်လပ်စွာထုတ်ပေါ်ပြောဆိုခွင့်ရဖို့အတွက်နှစ်ပေါင်းများစွာကြိုးစားခဲ့တာဖြစ်ပြီးတော့ဒီကနေ့မှာလွတ်လပ်စွာထုတ်ပေါ်ပြောဆိုခွင့်သတင်းလွတ်လပ်ခွင့်ကိုဒါစီပိတ်ပင်ဖို့အတွက်မတရားတဲ့ဥပဒေကိုအသုံးချနေတာမို့လို့တော်တော်ကိုအံ့အားသင့်စရာပ
ါသတင်းသွားယူလာတဲ့ပတ်သက်ပြီးဖမ်းဆီးခံထားရတဲ့ DPP သတင်းဌာနနဲ့ ERI သတင်းဌာနကသတင်းတော်သုံးကိုမြန်မာအစိုးရအာဏာပိုင်တွေအနေနဲ့ချက်ချင်းပြန်လွှတ်ပေးဖို့အာဆီယံပါလီမန်အမတ်များအဖွဲ့ကကြေညာချက်ထုတ်တောင်းဆိုထားတာပါအဲ့ဒီကြေညာချက်ထဲမှာလက်ရှိ NLD အစိုးရနဲ့လွတ်တော်ဟာဒီမိုကရေစီအတွက်အရေးပါတဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုတားဆီးတဲ့မတရားတဲ့ဥပဒေတွေကိုအမြန်ဆုံးပယ်ဖျက်ဖို့ဒါမှမဟုတ်ပြင်ဆင်ဖို့လည်းတောင်းဆိုထားတာပါတိုက်ပွဲဖြစ်ပွားရာအရက်ဒေသတွေအထိအသက်စရီးခံသွားရောက်တရင်ယူတဲ့တရင်တော့တွေအပေါ်စစ်တပ်ရောအစိုးရကရောမလိုလားအပ်တဲ့ဖိအားပေးချင်းချောင်မှုတွေမလုပ်တင်သလိုအခုဖြစ်စဉ်ဟာမြန်မာပြည်အတွက်မကောင်းသလို NLD အစိုးရအတွက်လည်းအလားလာမကောင်းဘူးလို့ Mr. Charles Santiago ကအခုလိုပြောပါတယ်
Here you are detaining journalists for doing their job, and they are, you know, exercising their right to free expression.
အခုဖမ်းဆီးတာကလွတ်လပ်စွာထုတ်ပေါ်ပြောဆိုခွင့်အတွက်လုံနေတဲ့သတင်းတောက်တွေကိုဖမ်းတာဖြစ်ပါတယ်။ဒီလိုဖမ်းတဲ့အတွက်အရသာအစိုးရဖြစ်တဲ့ NLD ဟာစစ်တပ်ကိုမလွန်ဆန်နိုင်တဲ့သဘောဖြစ်နေတာမို့လို့ပြည်သူတွေရဲ့အမြင်မှာတော့ NLD အစိုးရကတရားဝင်အစိုးရတည်းရမဟုတ်သလိုဖြစ်နေပါတယ်။ဒါနဲ့အခုလိုဖမ်းခံရတဲ့နေရာဟာတိုက်ပွဲတွေဖြစ်နေတာကြောင့် NLD ကအခြေမရှိနေတာမို့လို့အဲ့ဒီဒေတာကပြည်သူတွေကိုရောသတင်းတောက်တွေကိုပါအစိုးရနဲ့စစ်တပ်ကဖိအားတွေထပ်မပေးတင်ပါဘူးဖမ်းဆီးထောင်ချတာမျိုးမလုပ်တင်ပါဘူးခုလိုဖမ်းဆီးတာဟာဒီမိုကရေစီအတွက်လိုအပ်တဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်သတင်းလွတ်လပ်ခွင့်တွေကိုတားဆီးတာမို့လို့ဒီမိုကရေစီကိုလိုလားတဲ့ NLD ကိုထောက်ခံတဲ့သူတွေအတွက်အလားအလာမကောင်းသလိုမြန်မာနိုင်ငံအတွက်လည်းမကောင်းပါဘူ
းတအောင်းပလောင်လက်နက်ကိုင်တပ်ဖွဲ့ TNLA နေမြေမှာလုတ်တဲ့မူးယစ်ဆေးဘွားဖျက်ဆီးတဲ့ပွဲကိုတွားရောက်သတင်းယူရဲဆိုတဲ့အကြောင်းပြချက်နဲ့မတရားတင်အဥပဒေပုံမှန်ဆက်ခွန်တင်တဲ့ဖမ်းဆီးထိန်သိမ်းခံထားရတဲ့သတင်းတော်၃ကိုဇူလိုင်လ22ရက်နေ့ကရုံးထုတ်ဖို့စီစဉ်ထားပေမဲ့ဇူလိုင်လ18ရက်နေ့မှာမိသားစုဝင်တွေရှေ့နေတွေကိုအကြောင်းမကြားဘဲစောပြီးရုံးထုတ်လိုက်တဲ့အတွက်သတင်းမီဒီယာအတိုင်းဝိုင်းကြားဝေဖန်မှုတွေရှိခဲ့တာပါအခုလိုစောပြီးရုံးထုတ်လိုက်တာနဲ့ပတ်သက်ပြီးတရားစီရင်ရေးစနစ်အပေါ်တန်တရားဖြစ်မိတယ်လို့ဖမ်းဆီးထိန်သိမ်းခံထားရတဲ့ DPP သတင်းတော်နှစ်ဦးရဲ့ရှေ့နေဦးမောင်မောင်ဝင်းကပြောပါတယ
်ချိန်ထားတာဒါဥပင်းကုတ်ကချိန်ထားလိုက်တယ်ရက်ချင်းအများကြည့်ပြီးတော့ဒါနယ်ထဲမှာပါတဲ့ရက်ချင်း20နဲ့ဒိတ်ကနေတာအဲ့တော့ဒီဟာကိုကွာနေရထုတ်ပြီးတော့ဆက်ရှိနေရထုတ်ပြီးတော့ဒီလိုလှုပ်လိုက်တယ်ဆိုတော့သိပြီးတော့ဥပဒေနဲ့မညီဘူးလို့ဖြစ်ပါတယ်နောက်တစ်ခုကစဉ်းစားတာဒီမှုမှာတရားသူကြီးရဲ့လုတ်ပိုင်ခွင့်တွေကိုပေါ့နော်တနည်းအားနေပြီးတော့များကျိုးကင်ပြီးတော့ဆောင်ရွက်နေသလားလို့ပေါ့နော်ဟိုတရားလွတ်လပ်စွာတရားစီရင်ရေးပေါ်မှာတစ်ခုခုကနေပြီးတော့မလှုပ်လိုက်ညာလှုပ်လိုက်ဆိုတဲ့သဘောများဖြစ်နေသလားပေါ့ဘာကြောင့်လဲဆိုတော့ကျွန်တော်တို့တွေနဲ့18ရက်နေ့အထိကဟိုဆက်သွယ်ရှိသေးတယ်ကျွန်တော်နဲ့တရားရုံးနဲ့အဲ့ဒီကလည်းဒီလိုရုံးထုတ်မယ်လို့တရားသူကြီးကရောဒီရုံးကရောဘာမှမပြောဘူး
DPP သတင်းတော်နှစ်ဦးနဲ့ ERI သတင်းတော်တဦးတို့ကိုလာမယ့်ဇူလိုင်လ28ရက်နေ့မှာကြားနာဖို့ရုံးချင်းထက်ချင်းထားတာပါလက်ရှိမှာဆက်သွယ်ရေးဥပဒေပုံမှန်66ကနေ The Voice Weekly Editor ချုပ်ဦးကျော်မင်းစွေလည်းဖမ်းဆီးခံထားရတာဖြစ်ပြီး Lashi Anadi Asoya letter, Dremidia the Mari Epo, a ye utare a mu, gomu tishinibi, Drendama Sali Udiayan sign Yaramo, Anadi Asoya letter, Dren Lula Queen Epo, Megon Tony Jarale Piparisha.
ထိုင်းစစ်ဘုတ်ချုပ်ကြီးတူအပါဝင်စစ်ဖက်အရာရှိတွေနိုင်ငံရေးသမားတွေနဲ့မြန်မာနိုင်ငံသားတချို့အပါဝင်လူကုန်ကူးမှုတွေမှာပါဝင်ပတ်သက်ခဲ့သူတွေအဖြစ်ဆွဆွဲခံထားရသူအတော်များများကိုထိုင်းပြည်မှုဆိုင်ရာတရားရုံးကအပြစ်ရှိကြောင်းဒီကနေ့ဗုဒ္ဓဟူးနေ့မှာအမိန့်ချလိုက်ပါတယ်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကရွှေ့ပြောင်းဝင်ရောက်သူတွေလို့ယူဆရသူ30ကျော်ရဲ့အလောင်းတ င်းလိုယူဆရတဲ့လူကုတ်ကူးခံရတဲ့သူအယောက်30ကျော်ရဲ့အလောင်းတွေကိုမလေးရှားနဲ့နေဆက်အနီးထိုင်းနိုင်ငံဘက်ဆက်မှရှာတွေ့ခဲ့ပြီးတဲ့နောက်ဒီကိစ္စနဲ့ပတ်သက်ဆက်နွယ်ပြီးသူတို့ကိုဖမ်းထားတာဖြစ်ပါတယ်။ပြည်မှုဆိုင်ရာတရားရုံးအနေနဲ့ဒီလူတွေအပေါ်ကြီးလေးတဲ့ပြစ်ဒဏ်တွေချမှတ်သွားဖို့မျှော်လင့်တယ်လို့အစိုးရရှိနေုံဒုတိယညွှန်ကြားရေးမှူးချုပ်ပရာယုတ်ပရိုဆက်တရာရက်ကပြောပါတယ်
။ผมคิดว่าความคิดเห็นของผมนะครับว่าศาลคงจะลงโทษอย่างจริงจังนะฮะเพื่อไม่ให้ผู้อื่นเอาเป็นเยี่ยงอย่าง
ถ้าดีลูกพี่มุ้งมีลูกก็ประถมมาชิวลงเยอะตียายงว่าตัวลูกพี่มิ้นเนี่ยอเมนชั่มัดเลยมั้ยเลยฉันเทมาเลยท่านไหนงามลูกหมองคู่กูเราต้านเน็ดทาดลูกลูกหมองคู่กูมุ้งนี่โหญิ่ดแจฉิมมุ้งนี่แหละสู่เรากูกบ้าก็ตีเอาดีนี่ปิดแต่ซีหมู่นี่ก็นี่ปัดตาหน่ายเลยมั้ยลูกเลยฉันเหมียวเลยมาเลย
ตียาซ้วยขันทาตัวนี่ก็တော့ตัวลูกอภิชิวลงเกราไม่ရှိได้อาจารย์ညှင်ထားပါတယ်တရားရုံးကအပြည့်ရှိတယ်လို့ဆုံးဖြတ်ခဲ့ရတဲ့သူတွေအနေနဲ့သူတို့တဦးချင်းစီရဲ့ပါဝင်ပတ်သက်မှုအပေါ်မှာမူတည်ပြီးပြည်ထောင်တွေကွဲပြားနိုင်တယ်လို့တရားခံတဦးရဲ့ရှေ့နေချက်ချာဝန်ဖျက်ကလင်ကပြောပါတယ်
။အာ3ท่านเขียนยังไงเราก็ยังบอกไม่ได้แต่ว่าการลงโทษอาจจะลงโทษไม่เหมือนกัน
သူ့ပေါ်မှာဘယ်လိုပြစ်ဒဏ်ချမလဲဆိုတော့ကျွန်တော်တို့လောလောဆယ်မပြနိုင်သေးပါဘူး။ဆွဆွဲခံရသူတွေအကုန်လုံးကိုပြစ်ဒဏ်တစ်ခုတည်းတော့ချမှာမဟုတ်ပါဘူး။သူတို့ပါဝင်ပတ်သက်ခဲ့တဲ့အခန်းကဏ္ဍအပေါ်မှာမူတည်ပြီးတော့ပြစ်ဒဏ်တွေကွဲပြားနိုင်ပါတယ်။
ပြည်ကနေ2015ခုနှစ်တုန်းကထိုင်းနဲ့မလေးရှားနိုင်ငံနယ်စပ်အနီးတောအုပ်တွေထဲမှာလူမောက်ကိုကူးသူတွေအသုံးပြုခဲ့တဲ့ယာယီစခန်းတွေနဲ့အတူဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံကလာတယ်လို့ယူဆရတဲ့ရွှေ့ပြောင်းဝင်ရောက်လာသူ30ကျော်ရဲ့အလောင်းတွေကိုရှာတွေ့ခဲ့ပြီးတဲ့နောက်ပိုင်းထိုင်းဆိုရကလူမောက်ကိုကူးမှုတွေကိုအပြင်းထန်နှိမ်နင်းခဲ့တာဖြစ်တယ်လို့အင်းနီချင်းမြန်မာနဲ့မလေးရှားနိုင်ငံတွေနဲ့လည်းပူးပေါင်းဆောင်ရွက်ခဲ့တာပါလူကုန်ကူးမှုလုပ်ငန်းတွေမှာထိုင်းစစ်ဘက်အရာရှိတွေနဲ့အစိုးရအနာဘိုင်တွေပါဝင်ပတ်သက်နေပြီးဒီကိစ္စကိုအစိုးရကထိရရောက်ကန့်တွယ်တာမရှိဘူးလို့လူခွင့်ရေးအဖွဲ့တွေနဲ့နိုင်ငံကာကဖြစ်တင်ပြောဆိုခဲ့တာကြောင့်လဲထိုင်းအစိုးရအနေနဲ့ဒီအခြေအနေကနေပြန်ပြီးတော့အဖက်ဆင်နိုင်ဖို့ကြိုးစားခဲ့တာပါဒါပေမဲ့လူခွင့်ရေးအဖွဲ့တွေကတော့လူမောက်ကိုကူးတဲ့လုပ်ငန်းတွေမှာပါဝင်ပတ်သက်ပြီးလွတ်မြောက်နေတဲ့သူတွေအများအပြားရှိနေနိုင်သေးတယ်လို့ပြောဆိုကြတယ်လို့လက်ရှိရုံးတင်စစ်ဆေးမှုတွေမှာလည်းတပ်တွေထွက်ဆိုသူတွေအနောက်ရှက်ပြုခံရတာကျားနာစစ်ဆေးမှုတွေကိုလျှော့ဝှက်လှုပ်ဆောင်ပြီးသတင်းမီဒီယာတွေကိုသတင်းရယူခွင့်ကတ်သက်ထားတာတွေကိုထောက်ပြကြပါတယ်။လူကုန်ကူးမှုတွေကိုစတင်ဖော်ထုတ်စစ်ဆေးခဲ့တဲ့အကြီးတန်းရဲရာရှိဗိုလ်ချုပ်ဖော်ဝင်းဖုန်စီရင်ဆိုရင်အသက်အန္တရာယ်ချိန်ချောက်ခံရတဲ့အထိကြုံခဲ့ရတာကြောင့်ထိုင်းနိုင်ငံကနေထွက်ပြေးခဲ့ရတဲ့အထိဖြစ်ခဲ့ပါတယ်။ဒီကိစ္စဆက်ပြီးတော့၃ရက်ကြာဒီစင်ချက်ချမှတ်တရားခွင်ကိုလည်းသတင်းမီဒီယာသမားတွေလာရောက်သတင်းယူခွင့်ပြုမထားပါဘူး။ဖန်စီခံရချိန်တုန်းကစုစုပေါင်း103ဦးထဲမှာတဦးကတော့ရမန်ယူနေချိန်မှာတိတ်ဆုံးသွားခဲ့တာကြောင့်102ဦးပဲဆက်ပြီးတော့တရားရင်ဆိုင်ခဲ့ရတာဖြစ်ပါတယ်။ဒီထဲကထိုင်းဗိုလ်ချုပ်ကြီးတဦးအပါအဝင်ဒါဇင်နဲ့ချီကိုအဖြစ်ရှိတဲ့အကြောင်းဒီနေ့တရားရုံးကဆုံးဖြတ်လိုက်တာဖြစ်ပါတယ်ရှင်
။မကင်ဖြူထွေးပြောပြသွားတာပါရှင်။ VOA ကနေထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဇာတ်လိုက်ကနေပြီးဝေဖန်အကြံပေးစာတွေပေးပို့လို့တဲ့နားဆင်လို့တဲ့တည်ထချင်းတွေတောင်းယူလို့တဲ့ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်ရန်ကုန်ဇာတ်လိုက်ကြီးဇာတ်လိုက်တက်တာအမှတ် 855 ကိုစာရေးသားဆက်သွယ်နိုင်ပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊ညနေ12နာရီကနေညနေ1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကို လိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ24 25 32 50နဲ့လိုင်းလမီတာ190တို့ကနေပြီးတော့ပဲတိုက်ရိုက်ဖမ်းယူနိုင်နိုင်ကြပါတယ်အခုညပိုင်းနိုင်ရမယ့်သတင်းပတ်စင်ကဏ္ဍတွေမှာလူမှုနဲ့ကျန်းမာရေးတကဦးကျော်စံတာရဲ့မြန်မာအရေးသုံးသပ်ချက်မှာတော
့ဖွဲ့ဖဲရပါလဲဆိုတော့ဆင်အားနေဒီလက်စစ်တာအထုတ်လို့ပြန်ရတာတဲ့ဆင်ဆောက်တဲ့အချိန်မှာဆင်ဆောက်တဲ့ကုမ္ပဏီကအကျိုးစီးပွားရမ်းများပါတယ်ကျိုးစီးပွားများတဲ့ခါကျတ
ော့ပြဿနာပေါင်းစုံဒီမြစ်ဆုံဆိုတဲ့ခေါင်းစဉ်နဲ့မြစ်ဆုံဆက်စီမံကိန်းကိစ္စတွေကိုတဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးတကြွလှုပ်ရှားသူတွေဆွေးနွေးသုံးသပ်ထားတာကိုနှာစင်ကြရမှာပါအရင်နောက်အကစားသတင်းလွှာကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်ရှင်အခုအရင်ဆုံးတော့လူမှုကျန်းမာရေးအစီအစဉ်ကိုနှာစင်ကြရမှာပါဒီတစ်ပတ်မှာတော့တိတ်တဆိတ်လူသက်သမားလို့လည်းခေါ်ကြတဲ့သွေးတိုးရောဂါအကြောင်းကိုသိကြရမှာပါသွေးတိုးရောဂါကိုဂရုတစိုက်ထိန်းသိမ်းစောင့်ရှောက်မှုမပြုလုပ်ခဲ့ရင်လေဖြတ်လေငန်းရောဂါတွေအပါအဝင်ပြင်းထန်တဲ့နောက်ဆက်တွဲဆိုးကျိုးတွေဖြစ်စေနိုင်တာကြောင့်ကြိုတင်သတိပြုကာကွယ်ထားတဲ့အကြောင်းအထူးရယောဂအထုကုဆရာဝန်ကြီးတွက်ဖက်ပါမောက်ခဒေါက်တာမင်းစောဦးနဲ့တွေ့ဆုံမေးမြန်းထားပါတယ်ရှင
်အတန်တိတ်လူသက်သမားလို့သတ်မှတ်ခံရတဲ့တွေ့တူယောဂဟာယောဂစဖြစ်ဖြစ်ချင်းမှာနောက်ဆက်တဲ့ဆူကျူတွေဖြစ်ပေါ်ခံစားရခြင်းမရှိပေမဲ့ဒီပုံကြီးကိုစနစ်တကျထိန်းသိမ်းဆောင်ရှောက်မှုမပြုလုပ်ခဲ့ဘူးဆိုရင်အချိန်ကြာလာတဲ့အခါလေဖြတ်တာတွေနှလုံးယောဂဖြစ်တာတွေကြောက်ကက်ပျက်စီးတာတွေလိုမျိုးပြင်းထန်တဲ့နောက်ဆက်တဲ့ဆူကျူတွေကိုဖြစ်ပေါ်စေနိုင်ပြီးအသက်ဆုံးရှုံးတဲ့အထိအန္တရာယ်ဖြစ်စေနိုင်တာကြောင့်ပေါ်ပေါ်ဆက်ဆက်သဘောမထားသင့်ဘူးလို့အထွေထွေယောဂအထုကုဆရာဝန်ကြီးဖြစ်သူဒေဗက်ပမောက်ခဒေါက်တာဦးမင်းစောဦးကပြောပါတယ်
သွေးတိုးယောဂါရှိပြီးလက္ခဏာပြမှာဆိုတခါလေကျရင်တိတ်ဆိုးတဲ့ဆင်ကြမှာလက္ခဏာပြတတ်တာပေါ့နော်။ဟိုကိုကသွေးတိုးတော့ယောဂါရှိတယ်။နံပါတ်1ကရှိမရှိသေးကြအောင်လုပ်အောင်ပေါ့။ဟိုတခါလေစေကန်းသွားပြီးတိုက်ရုံနဲ့တော့ရှိတယ်လို့တော့ပြောလို့မရအောင်ပေါ့နော်။ခုနဆရာပရမဇိုးတို့ကပြောရသလို140 90ကျော်အဲ့ဒါအနည်းငယ်သွားချိန်တိုင်းတက်နေတယ်။အဲ့တဲ့ပေါ်ပြီးတက်တက်နေ။ကောင်းဆုံးတော့အိမ်မှာအခုကကူကိတ်က digital နော် digital blood pressure တိုင်းနဲ့ဆက်လေးရှိလို့ဆိုအဲ့ဒါလေးဒီနဲ့တိုင်းပြီးတော့နော်အကြေးတက်နေတယ်ဟိုလက္ခဏာမပြတော့များလည်းကက်နေတယ်ဆိုတော့ဒီရဆောင်နဲ့တိုင်မြင်တဲ့တော့เนา
ะသွေးတိုးဝေဒနာရှင်တို့ဟာသွေးပေါင်ခြင်းကိုပုံမှန်ပမာဏအတွင်းထိန်းထားနိုင်မှုအတွက်အစားအသောက်ရွေးချယ်စားသုံးတာနဲ့ကိုယ်လက်လှုပ်ရှားအကစားပြုလုပ်တာတွေလိုမျိုးကျန်းမာရေးနဲ့ညီညွတ်တဲ့နေထိုင်စားသုံးမှုပုံစံတွေကိုပြုလုပ်ဖို့လိုအပ်တယ်လို့ယူဆကြပါတယ်တချို့ဝေဒနာရှင်တွေကတော့သွေးပေါင်ကျဆင်းကိုနေ့စဉ်အချိန်မမှန်တောက်သုံးပေးမယ်ဆိုရင်သွေးပေါင်ခြင်းပမာဏကိုထိန်းထားနိုင်မယ်လို့ယုံကြည်ကြပါတယ်သွေးပေါင်ခြင်းကိုတတ်မှတ်ပမာဏအတွင်းမှာထိန်းသိမ်းထားနိုင်မှုအတွက်နေ့စဉ်အချိန်မမှန်ဆေးတောက်သုံးတာနဲ့ကျန်းမာရေးနဲ့ညီညွတ်အောင်နေထိုင်စားသောက်တာတွေကိုအတူတကွပြုလုပ်ပေးဖို့လိုအပ်တယ်လို့ဒေါက်တာဦးမင်းစောဦးကပြောပါလေ
။ဆရာတို့ဒီဘက်ခေတ်ကတော့သွေးတိုးလို့ဆီးချိုးလို့ပါနော်။ဒါတော်တော်များများမြို့နေလူတန်းစားတွေတောနေလူတန်းစားတွေတော်တော်များများဖြစ်များတဲ့ယောဂဖြစ်လာတာပါနော်။အဲ့တော့အဲ့ဒီယောဂတွေကဟိုကုသတဲ့နေရာမှာဆရာတို့နှစ်ပိုင်းရှိပါတယ်။တစ်ပိုင်းကတော့ဟို therapeutic lifestyle changes ဆိုတာပြောရဲလူနေမှုเนาะလူမှုဘဝဈေးမှုဆိုင်ပုံစံတွေကြောင်းနေရတယ်နောက်တစ်ခုကကြောက်ဆေးတောက်ရတယ်ဗောနော်အဲ့တော့ဟိုခါဒီကြောင်းညာမှာဆိုဒီဆေးတောက်ရင်တော့မလုပ်လို့ရတယ်လို့အဲ့ဒါမျိုးလည်းမရပါဘူးเนาะအဲဆေးမဟိုဆေးမတောက်ငါလည်းဒီ lifestyle ဓာတ်လေးပဲလုပ်မယ်ဟိုကောင်းသွားမယ်လို့အဲ့လိုမျိုးလည်းမရှိပါဘူးဒီနှစ်ခုကတွန်တွဲပြီးတော့เนาะဆေးတောက်တာရဲ့ဟို lifestyle changes တွေကနှစ်ခုတွန်တွဲပြီးတော့လုပ်ပါပါတယ်
သွေးတိုးရောဂါဖြစ်စေနိုင်တဲ့အကြောင်းအရာတွေအများကြီးရှိနေပေမဲ့သွေးတိုးရောဂါဝေဒနာရှင်တွေရဲ့ရာခိုင်နှုန်းအများစုမှာတော့သွေးတိုးဖြစ်စေတဲ့အကြောင်းရင်းကိုတိတိကျကျပြောဖို့ခက်ခဲတာကိုတွေ့ရပါတယ်။အသက်ကြီးလာတာနဲ့အမျှသွေးတိုးရောဂါဖြစ်ဖို့အခွင့်အရေးများလာတာကြောင့်သွေးပေါင်ခြင်းကိုမကြာခဏဆစ်ဆေးပြီးသွေးတိုးရောဂါရှင်းရှိစောင့်ကြည့်သင့်တယ်လို့ပြောပါလေ
။သွေးတိုးရယ်ဆိုတာကတော့လူတွေတော်တော်များသိကြတယ်လို့အသက်ကြီးရင်တော့တိုးတာပဲပေါ့နော်။ဆိုလိုတာယောက်ျားလေးဆိုအသက်40၊မျိုးသမီးဆိုအသက်50သွေးဆုံးပြီးနောက်ပိုင်းဆိုသွေးတိုးတာတွေကတော်တော်ဖြစ်လာတယ်ခုန140 90တဲ့ကျော်တော့ဘောနော်များတော့ဖြစ်နေအကြောင်းရင်းနဲ့ရှာလို့မရအောင်90ရတယ်ကျော်နော်အဲ့ဒါကိုကျတော့ primary idiopathic hypertension ဆိုလို့ခေါ်တာတချို့တွေမှာတချို့ကြောက်ကက်ယောဂါတွေအကြောင်းတချို့နော်တခါတွေစီးချူလို့နော်ဟို thyroid disorder တို့အဲ့ဒါမျိုးတွေအကြောင်းနော်တခါတွေကျတော့ကိုယ်ဝန်ဆောင်လေးသွေးကိုယ်ဝန်ဆောင်တဲ့အချိန်မှာသွေးတိုးတာလေးရှိတယ်အဲတခါတွေကျဆေးတွေအကြောင်းနော် tract တွေအကြောင်းသွေးတိုးတာလေးရှိတယ်ဟုတ်ကဲ့ကြာအယ်ကိုဟောလို့ပေါ့ကြောင့်သွေးတိုးတာရှိတယ်။ဒါမျိုးတွေကိုတော့ဆရာတို့က secondary hypertension ဆိုလို့ခေါ်တယ်။အဲဒီများသောအားဖြင့်တော့ဒါတွေကအနည်းဆုံးပေါ့နော်။က ကျော်တဲ့တွေးတူရောဂါတွေရာအသက်ကြီးပြီးတော့အသက်ကြီးကြရာအချက်ပဲတိကထားခဲ့တည်တယ်ကျွန်တော်တို့ဟိုကော့ဆိုရှာလို့မရဘူးเนาะအဲ့ဒါကို primary ဒီဘက်တဲ့ chronically or persistently elevated blood pressure more than
140 ဒီပေါ့ဆိုလိုတာတရ၄၀ပိုးစက်တဲ့เนาะကြာကြာလေးအနည်းဆုံးနှစ်ချိန်เนาะအဲအဲ့ဒါမျိုးတက်တယ်ဆိုလို့ရှိရင်ဆရာတို့ကဒါသွေးတိုးယောဂါရှိနိုင်တယ်လို့သတ်မှတ်လို့ရတယ်เนาะတိတ်တိတ်လူသက်သမားလို့သတ်မှတ်ခံရရတဲ့သွေးတိုးယောဂါဟာဒီဥစ္စာထိန်းသိမ်းဆောက်ရှောက်မှုမပြုလုပ်ခဲ့ဘူးဆိုရင်လက်ဖြက်လင်ငယ်ယောဂါတွေအပါအဝင်ပြင်းထန်တဲ့နောက်ဆက်တွဲဆိုးကျိုးတွေကိုဖြစ
တမရေးအစီအစဉ်ကိုအခုလိုဗုဒ္ဓဟူးနေ့ညတိုင်းမှာနားဆင်နိုင်ပါတယ်ရှင်။အခုမြမရေးသုံးသက်ချက်ကိုနားဆင်ကြရပါမယ်။တရုတ်တို့ဘက်ကပြန်လက်ဆက်တင်ဖို့နှစ်ချောင်းပေးနေတဲ့မြစ်စုံရေကာတာစီမံကိန်းကခဏဦးအကျိုးဖြစ်ထွန်းခဲ့သူတွေဟာပြည်သူတွေမဟုတ်တဲ့အကြောင်းစစ်ထောက်လန့်ရေးရရှိအောင်ဦးအောင်နှစ်ထွတ်တဘာဝပတ်ဝန်းကျင်ရေးတက်ကြွလှုပ်ရှားသူဒေါက်တာဝင်းမျိုးသူတို့နဲ့ဦးကျော်စံတာဆွေးနွေးသုံးသက်ထားပါတယ်ရှင
်။ NRI အစိုးရလက်ထက်အဓိကစင်ခွန်ရဲ့ပြဿနာထဲမှာမြစ်စုံကိစ္စဟာထိစုံကပါမယ်လို့ထင်ပါတယ်။ဒါကြောင့်ဒီမြစ်စုံစီမံကိန်းအပေါ်မှာတရုတ်ဘက်ကဘယ်လိုသဘောထားရှိသလဲဆိုတာကျွန်တော်တရုတ်နိုင်ငံသားဆက်ဆံရေးရာကျွမ်းကျင်တဲ့ပညာရှင်တယောက်ကိုဒီကရေအပမမေးပြီးတင်ဆက်ခဲ့ပါတယ်။ဒီကနေ့မှာတော့ဒီမြစ်စုံစီမံကိန်းဟာဘယ်လိုပေါ်ပေါက်လာသလဲ။မြန်မာဘက်ကဆွေယူသာယူတိုင်းပြည်အကျိုးအတွက်လက်ခံခဲ့တာလား။နိုင်ငံတကာမှာပြစ်ပယ်ခြင်းခံရတဲ့အချိန်မို့လို့အမတန်မန်ဆော့ပြီးတော့လိုက်လျောခဲ့ရသလား။တရုတ်ကလက်လင်ချိုးပြီးခိုင်းခဲ့လေသလားဆိုလိုက်ကျွန်တော်သိချင်ပါတယ်။အဲ့တော့ကျွန်တော်ဥအောင်လင်းထုတ်ကိုစပြီးတော့မေးချင်ပါတယ်။မြစ်စုံစီမံကိန်းစပြီးဖြစ်ခဲ့တာကိုလည်းအကြမ်းကြီးပြောပါအောင်ခင်ဗျာ။ထ
ိုင်လုံးရဲ့တရင်ရက်ကွက်ရောက်ပြီ။မြစ်စုံရဲ့ပတ်သက်ပြီးစပေါ်လာတာကတော့2004ခုနှစ်ဒီအာဆီယံဆိုင်မဲ့တစ်ခုမှဖြစ်ပါလိမ့်မယ်။ဘယ်သူမူကြီးတန်းရှင်နဲ့အဲ့ဒီချိန်ကရုပ်သမရာပူကျင်တောင်းလို့စီဝေးပြင်ပမှာအလိုသဘောတွေ့ဆုံဆွေးနွေးကြတာဖြစ်ရပါလိမ့်။ဒါအဲ့ဒီချိန်တုန်းကဟိုသမရာလုပ်သွားတဲ့စကြိမ်ချိန်ကအတွင်းဖြစ်ပါ။အဲ့ဒီချိန်တုန်းကသမရာပူကျင်တောင်းတာပြီးတော့မှဒီ ARE မြစ်မှာရုပ်ဆောင်ချိန်ဆောက်ပြီးတော့မှဒီတက်ချက်တအားတွေကိုတရုတ်ကလည်းဝယ်မယ်။မမအောင်လည်းပေါ့ပြန်ပြီးနေဆိုရပြုံးနေတရုတ်ကောင်းဆောင်ကနေပြီးတော့မှကျွန်တော်တို့ညုံမှုကြီးတန်းရှင်ကိုကန်းကန်းခဲ့တာရှိတယ်လို့ကျွန်တော်သိရပါတယ်။အဲ့ချိန်အဲ့ဒီခါမှာတော့ဥတုမှုကြီးတန်းရှင်နေနဲ့သဘောတူတယ်လို့သုံးညံခဲ့တဲ့ဒီတိုင်းကိုကျွန်တော်တို့ရှိပါတယ်။ဒါပေမဲ့ဒီ ARD မြစ်မှာဒီမြစ်စုံစည်ဆောက်ပြီးတော့မှ CS တွေထုတ်ဖို့ပြုဖို့လုပ်မယ်လို့ရှိတယ်။ဘာဘာပြည်သူပြည်သားနဲ့အမှန်နိုင်ငံတွေဘယ်တော့ညံ့လာမယ်ဆိုတာကိုနောက်ပိုင်းနားလည်တဲ့အခါမှာအဲ့ဒီကိစ္စကိုအသာလေးကျွန်တော်တို့ floating model ညှောထားတဲ့ပုံမျိုးကျွန်တော်တို့လုပ်ခဲ့တာရှိပါတယ်။ဒီကြိမ်ထဲမှာပဲအဲ့ဒီချိန်အဲ့ဒီကာလကတတိထားမိပါလိမ့်မယ်။ကျွန်တော်တို့ဒီရခိုင်ဘက်ကထွက်တဲ့ဒီဒဏ်တွေကိုရောင်းတဲ့ကိစ္စမှာအိန္ဒိယကိုရောင်းမလားပြည်ကိုရောင်းမလားဆိုတာမဆုံးဖြတ်သေးတဲ့နေသားကိုကျွန်တော်ရှိပါတယ်။အဲ့တော့ပြည်ကသူတို့ဆက်ပြီးသားကဂျေရန်ပိုင်လိုက်နဲ့တွင်တယ်။ဂျေရန်ပိုင်လိုက်ပြီးမှယထာတန်းလို့အကောလို့ပြီးပြီးပေါ့အဓိကကတော့ကျွန်တော်တရုတ်ပြည်ကနေဒီတော့မှဒီဘင်္ဂလားပင်လယ်တော်ကြီးကိုသူတို့တောလာဖြတ်ဖောက်ဘူးသူတို့လုပ်တဲ့အနေအထားမျိုးနဲ့ကျွန်တော်တို့အဲ့ဒီကာလတုန်းကကျွန်တော်ဘူကြီးတိုင်းရှင်ရဲ့ဆင်းရဲခဲ့တာရှိပါတယ်။2008ခုနှစ်မှာတန်ခါရေကင်း2008ခုနှစ်မှာနာဂစ်ပုံလေးကျွန်တော်တို့ကြားရတဲ့ကြောင့်ဘာသာနိုင်ငံအစိုးရရဲ့အစီအစဉ်ကနိုင်ငံတကာဒီရဲ့အဖြစ်ပင်ကိုဝိုင်းပြီးတော့မှခံရတဲ့အနေအထားရောက်ခဲ့ပါဆိုတော့သုံးသမကရဲ့ဒီလုံလေးကောင်စီမှာပမာနိုင်ငံကိုစန့်ကျင်တန်းွက်တဲ့အစိုးရကိုရှိရပါမယ်။နောက်အဲ့ဒီချိန်ထဲမှာပဲရုပ်နိုင်ငံရဲ့ဝင်ကြီးကဥတုမှုကြီးတန်းချူလာတွေ့ပြီးတော့မှပမာနိုင်ငံရဲ့ဒီ2008ကကမ္ဘာမှာတော်လေးအယုတ်ဆိုးတယ်။နောက်ဒီလိုအယုတ်ဆိုးတဲ့အတွက်ကြောင့်မို့ပမာပြည်နယ်နဲ့လည်းဟိုစင်စင်နေနေနေဟုတ်ဆိုတာတရုတ်ကလာတတိပေးတဲ့နေသားမျိုးရှိရပါမယ်။ဒီအခြေအနေမှာတော့ဥတုမှုကြီးတန်းချူရဲ့တရုတ်နိုင်ငံရဲ့ဝင်ကြီးကိုအနေငယ်ပေါ့လေတောက်ကစားဖြစ်သွားတယ်လို့ကျွန်တော်တို့သိရရပါမယ်။ဒီလိုနဲ့6-9ခုနှစ်မှလာခိုက်ပါဒီဒမူရီတားချွေရဲ့မူရငင်းရဲလုပ်ထားတဲ့ဖွဲ့တွေနေချမ်းဆောင်တက်လို့ရမယ်ဆိုပြီးတော့မမြင်ပြီးခဲ့တာရှိပါတယ်။ဒီထဲမှာလက်ခံတဲ့ကိုကပ်ပုံကြရှင်ဖွဲ့ကိုတက်နေရတဲ့တိုက်ပြီးတော့မှမောင်းထုတ်လိုက်ပါကိုကပ်ဒေသမှာရှိတဲ့တရုတ်သုံးလေးတော်လောက်ကတရုတ်ပြည်ထဲကိုဝင်ပြေးရတဲ့အခြေအနေရှိတယ်။သူအဲ့ဒီချိန်ကမှတရုတ်အစိုးရအနေနဲ့တော်တော်လေးပမာနိုင်ငံပေါ်မှာသူတို့ကြောထားရတာနဲ့ဒီလိုလုပ်ရပါလား
ဒီကထားပြီးတော့ပြောပါတယ်။တို့ကဘာများဆိုတဲ့စေဆုံးမှန်ဆိုဖြစ်တဲ့အကြောင်းမလို့ကျွန်တော်တို့ဗမာပြည်ကဟိုဘုံကြီးရှင်မှန်ပါတယ်။သွားပြီးတော့ပြောတော့ငါပြည်ပြီးတော့မှရှင်းကြရတယ်။တောင်းမှန်ရတယ်ပြရတယ်။ဒါပေမဲ့ဘုံကြီးရှင်မှန်လာတာကိုမကျေနပ်တဲ့အကြောင်းမလို့တော့ကမင်းတို့ရဲ့ကြီးရဲ့လာခဲ့ဆိုတဲ့အာမျိုးတွန်းခိုင်းတဲ့အကြောင်းမလို့ဘုံကြီးမော်ရေးကိုယ်တိုင်ရုပ်ကြီ ေဆုံးကိစ္စကိုလက်မှတ်တိုးပြီးခဲ့ရတယ်။နောက်တစ်ခါမြန်မာပိုင်တိုင်းနဲ့ဖက်ပိုင်တိုင်းကိစ္စသထာနာဖောက်ဖို့ကိစ္စတွေကိုအကျိုးကြီးမော်ရေးအရှိမလက်မှတ်တိုးပြီးခဲ့ရတဲ့အခြေအနေကိုကျွန်တော်တို့ရှိရပါတ
ယ်။ဒီနေရာမှာပထမတစ်ချက်ကတော့ဘူဂျုံမူကြီးသန်းရွှေကတရုတ်သမ္မတနဲ့အာဆီယံကိစ္စမှာတွေ့တဲ့အခါသူအလွတ်သဘောနဲ့ဒီကိစ္စကိုသဘောတူခဲ့တယ်ပေါ့နော်
။မှန်ပါတယ်ခင်ဗျာ
။အဲ့ဒီအချိန်မှာသူဒီမြေဆုံလူတတ်မှန်ကိုဆောက်လိုက်ရင်ဘယ်လိုစဘာဝပောင်းကြီးထိခိုက်မှုတွေလူမှုရေးဆိုးဖြစ်တွေဖြစ်လာနိုင်လေဆိုတာဘယ်ကျွမ်းကျင်သူဘသူရဲ့အကြံအညာကိုမှမယူခံသူဟာသူသဘောတူခဲ့တာပေါ့နော
်ဟုတ်မှန်ပါလေကအဲ့ဒီချိန်အဲ့ဒီကကဘသူရဲ့အကြံညာကသူဒီလိုပဲသူလွန်လန်လေးပြောခဲ့တဲ့အနေအထားမျိုးကျွန်တော်တို့ဖြစ်ပါတယ်က
ဟုတ်နောက်တစ်ခုကနောက်တစ်ခုကအဲ့ဒီတကယ်လက်မှတ်ထိုးဖြစ်လာတာကကိုကံကိစ္စနဲ့ပတ်သက်ပြီးတော့တရုတ်တို့ကမကျေနပ်ဖြစ်တဲ့အခါမှာတရုတ်တို့ကိုလိုက်ရောလုပ်ပြီးလုခဲရတယ်ဆိုတဲ့ဘောပေါ့အဲ့ခါမှာတရုတ်ကပြန်ဆတောင်းလာလားမင်းတို့ကမကျေနပ်ဘူးဒီဟာတွေထိုးမလားဆိုပြီးတော့များပြောနေသလား
ဒီကျွန်တော်တို့တာသမန်ရေးရတော့ပေါ့ဒါအကြကံတဲ့သဘောမျိုးပဲကျွန်တော်ဖြစ်ပါတယ်ဒါတို့ဒါတိုင်းလူချင်းနဲ့ဆွေးဆံမျိုးကိုတခါတည်းအပေါင်းကြရတယ်ကိုတရုတ်ကနေပြီးတော့မှလူမှုစာလုပ်တဲ့နေသားမျိုးတွေတော့ရှိပါတယ်ခင်ဗျဒီပေါ်မှာအပေးယူနေတဲ့လက်ခံလိုက်ရတဲ့ဒီတိုင်းလို့ရှိတယ်လို့ကျွန်တော်သိရပါတယ
်ဟုတ်ကဲ့ဒေါက်တာဝင်းမျိုးသူဘူဂျုံမူကြီးတန်းရွှေကပထမဆုံးဟူဂျင်တောက်ကိုတရုတ်သမ္မတဟူဂျင်တောက်ကိုသဘောတူခဲ့တာနဲ့ပတ်သက်ပြီးဘယ်လိုသဘောရပါလဲခင်ဗျာ
ဂျင်းဒီတာကတော့သူတို့အဲတော့ကတော့ဘသူကမှတိုင်ပင်နဲ့သဘောရှိရမတူပါဘူးအဲတော့နိုင်ငံရေးနေထားရပဲတရုတ်ကိုဆောင်းရတော့လို့နိုင်ငံတကာမှာအကူအညီပေးတဲ့အတွက်ပြေးတာတစ်ချက်မမနှစ်ချက်ကကျွန်တော်ထင်တာဒီကချင်လက်နက်ကိုင်ဖွဲ့စည်းတွေကိုလည်းမြေဆုံဆောင်ခြင်းဖြင့်တရုတ်ကပြန်ပြီးတော့ထိန်းချောင်းမယ်ပေါ့သူ့ရဲ့ဂျိုးစီဝါတဲ့ထိန်းချောင်းမယ်အဲဒီလိုလဲတွေးပုံရတယ်ပေါ့ဗျာကျန်တဲ့အချက်တွေကတော့သူတို့ဘာမှအသိရောစဉ်းစားတာမရှိပါဘူးတိုးတော့လည်းပဲဒီစင်ကောင်းဦးစီးဌာနကတော့အရင်တော့ကတော့သူတို့ဒီမြေဆုံသားမှာရေကာတာကြီးတွေစောင့်နေတာအေအာဒီကိုဘလို့စင်ကောင်းစောက်ပြီးတော့ဒီအောက်ပိုင်းတွေကိုကာကွယ်မယ်ဆိုတဲ့စီမံချက်အတွေးခေါ်ပြီးရှိခဲ့တယ်ပေါ့အဲ့ဒါတွေကိုဒါဘိုးတို့ကြီးမူကြီးနေနဲ့သူကြည့်ပြီးတော့ဒါအကြမ်းမြင်သူတို့ကောင်းဆောင်ရင်းတွေ့တဲ့အခါမှာသူတို့ဒီနိုင်ငံရေးစဉ်းစားချက်တွေနဲ့ပါကျော်ရတဲ့ပုံပဲနေပါမယ်အသေးစိတ်တော့ကျွန်တော်တို့ကမပြောတတ်ဘူးပေါ့ဗျာ
ဟုတ်ကဲ့ဆိုတော့ကျွန်တော်ဒီညတော့တစ်ဆက်ထည့်မိကြတာဒီလိုစီမံကိန်းတွေကိုတင်ပြခေါင်းဆောင်တွေအနေနဲ့ဆုံးဖြတ်ချက်ချမှတ်ဆိုရင်နိုင်ငံရေးစုဆောင်တစ်ခုရာမကြည့်ဘဲနဲ့အဲဒီသဘာဝပတ်ဝန်းကျင်လူမှုပတ်ဝန်းကျင်ဘက်ကကြည့်ဖို့ဘလောက်လိုအပ်ပါလဲဘလောက်အရေးကြီးပါလဲဟောမင်းဆို
1994တွေကကျွန်တော်တို့ကဒီစဉ်းစားလို့ပြန်ဆွေးနွေးတိုးတက်ရေးမူပေါ့ကျွန်တော်တို့ sustainable development ဆိုတာကိုဘဝတော့ချမှတ်ပြီးသားဖြစ်တယ်အဲ့တော့ three dimension ရှိတာပေါ့ကြည့်ရတဲ့ချက်ကြီး၃ချက်ရှိတာပေါ့တစ်ကစီးပွားရေးကကျွန်တော်တို့အကျိုးမြတ်ရှိလားနှစ်ကဆောင်ရွက်ပြောရဲပတ်ဝန်းကျင်တည်ငြိမ်မှုကိုထိခိုက်စေမှာလားနံပါတ်၃ကတော့လူမှုရေးရာကိုလက်ခံနိုင်လားဆိုတဲ့အချက်တွေရှိတာပေါ့အဲ့တော့တစ်ချက်ချင်းနဲ့မှာသေးသေးကြည့်ရမယ့်အချက်တွေလည်းအများကြီးရှိတာပေါ့ဗျာအဲ့ဒီကဘယ်အချက်ကိုမှသူသိချာအကြည့်ပုံမရဘူးပေါ့အကြမ်းမင်းတော့စီးပွားရေးတော့ကြည့်မှာပေါ့စီးပွားရေးကတက်ချေကြိုက်တယ်ပေါ့နော်တော့ကျန်တဲ့ပတ်ဝန်းကျင်ရေးပါညာကြတော့မြန်မာနိုင်ငံကအဲ့တော့ဥပဒေလည်းရှိမနေဘူးဘလို့ EIN SIN လိုရမယ်ဆိုတော့လည်းရှိမနေဘူးဆိုတော့ပြုတ်ဘက်ကလည်းဒါကိုသဘောကျပုံရပါတယ
်ဟုတ်ကဲ့စီးပွားရေးတက်ချေကြိုက်တယ်ဆိုတဲ့နေရာမှာတိုင်းပြည်အတွက်ကြိုက်သလားသူတို့အတွက်ကြိုက်သလားဆိုရင်အကျွန်တော်ဒီနေရာမှာ sensitive နဲ့ထင်ပါတယ်ဥအောင်လင်းတို့ပြည်တော်ပြောပါအောင်ခင်ဗျာ
ကျွန်တော်သိသလားပေါ့လေအဲ့ဒီလုပ်ငန်းကိုဒိမိရဲ့လောဆရာရဲ့စာကြည့်ရင်လောနဲ့ဆက်ဆက်ပြီးတော့မှလုပ်တဲ့အတွက်ဒါမျိုးရှိပါတယ်2010ကျတော့ပြည်မှုကြီးကပြုတ်သွားတဲ့ဒုတိယသမ္မတဘူဇိုကြီးတရားဝင်ပေါ့ဒါဘူဇိုကြီးတရားဝင်ဦးနဲ့ခြေတင်လောလို့ရတယ်ဆက်မှမဟုတ်ပါတော့ဒီကတော်လေးရင်းနှီးနဲ့ဒီပေါင်းတင်ပြီးတော့မှစီးပွားရေးလုပ်လာတယ်ဖွယ်ပြပါပြုတ်ဆက်ကတော့ဒီမြစ်ဆုံဆဲစောက်မဲ့အချိန်ကမှဒီရွာရင်ကြောင်းချေတာလေးဂျန်တဲ့ဟိုကိစ္စတွေပေါ့လေအားလုံးပဲဘူဇိုကြီးဆက်ရာခဲ့ချီပြီးတော့ပေးတယ်လို့ကျွန်တော်သိရပါတယ်ဟုတ်ဒါပေမဲ့ပြန်ပြီးတော့မှပေးတာကတော့ရွာလေးကိုပတ်သက်ဖို့ပဲပေးပါလိမ့်မယ်။ဒီတက်တယ်ဆိုတော့အများစုကဒါဘူဂျိုကြီးစီအောင်ကြီးနဲ့အဲဒီစီအောင်ကဘူဂျိုကြီးတန်းချီရဲ့ဒီကားကြီးရဲ့လက်ထဲကိုရောက်သွားတဲ့အချိန်မှာရှိပါလေ။ကျန်လှမယ်ဆိုလို့ရှိရင်တော့ဘူပြုတ်သွားတဲ့ဘူဂျိုစီအောင်ကြီးကိုအတီဆုံးဖြစ်ပါလိမ့်မယ်။
အေးသူတို့ရဲ့ကိုရင်အကျိုးစီးပွားအပြင်တိုင်းပြည်အတွက်လည်းသူမတန်းနေမှာဘယ်လိုတွေ့ရသလဲဆိုတော့ဒီမြစ်ဆုံကထွက်တဲ့ကျဲစစ်ဆောင်အား90ရာခိုင်နှုန်းကိုတရုတ်ပြည်ကိုပေးမယ်နှစ်ပေါင်း90သို့တော်လည်းပဲအဲ့ဒီပ
ပြည်တဲ့လျှက်စစ်စွန့်အင်ကနေပြီးတော့အခွန်အောက်အဖြစ်နဲ့မြန်မာနိုင်ငံဟာအားလုံးစုစုပေါင်း3000ပေါင်း90လောက်ရမယ်ဆိုပြီးတော့တချို့စည်းညွှန်မှာလည်းဖော်ပြထားပါရခင်ဗျာအဲ့ဒါကဘယ်လောက်ဖြစ်နိုင်ပါသလဲကျွန်တော်ဒေါက်တာဝင်းမြတ်သူကိုမေးချင်ပါတယ်ဒီကိစ္စဖွဲ့ဖဲရပါလဲဆိုတော့ဆရာနေဒီလက်ဖြစ်တာအထုတ်လို့ပြန်ရတာတယ်ဆဲဆောက်တဲ့အချိန်မှာဆဲဆောက်တဲ့ကုမ္ပဏီကအကျိ ဒီတက်ချက်မှုတွေမှာမယိုးသားအမှုတွေဒါဝန်လည်းလည်းလုံးရလောက်တာရှိတယ်လို့ကျွန်တော်တို့ကသုံးသပ်ပါတယ်ဟိုအောက်ဆို University က 2014 မှာလုပ်ခဲ့တဲ့ဒါကမ္ဘာမြေကြီးတွေနေရာ40ကျော်လေ့လာတဲ့ခါမှာဒီ10ကြီးတိုင်း10ကြီးတိုင်းကသူတို့တွက်တယ်လို့စီးပွားရေးပြန်ရမှုလုံးဝမရှိဘူးပြောတော့သူတို့ပြောလို့ဆိုရပြောလို့ဆနေရရင်တို့ဆယ်ရင်တို့မဖြစ်ဘူးချုပ်နေရာမှာ၄00000လောက်ဒီပဲစာဆင်းသွားတာတွေရှိတယ်အဲ့တော့ဒီ
လို့ကြုံတွေ့ရတဲ့ခါမှာစီးပွားရေးအင်အားနဲ့မြန်မာနိုင်ငံလူနိုင်ငံမျိုးမှာဆုံးရှုံးမှုကအများကြီးဖြစ်တယ်အဲ့တော့လေထဲမှာသာရနေပြီးတော့တကယ်ဘာမှရအောင်ဒီစီမံကိန်းရူပြည်သူကတော့ကန့်ကွက်နေကြတယ်တရုတ်အစိုးရကတော့ပြန်စကျင်တယ်ဆိုတော့လေတန်းပြစ်နေတယ်နိုင်ငံခြားရေးဝန်ကြီးလာတော့ငါတို့ဒီကိစ္စကိုဆွေးနွေးမှာပဲမြန်မာပြည်ကကြည့်မယ်ဆိုရင်တော့ပြည်သူတရားလုံးလည်းမလိုလားဘူးလူစုကိုက
ကျွန်တော်တို့ရဲ့ခင်မာဒီစီမငင်းကိုစတင်ခဲ့လက်ခံခဲ့ရဲ့ဆိုတော့စစ်တပ်အနေနဲ့ဘယ်လိုသဘောထားမှာထင်ပါတယ်ဦးအောင်လင်းတို့ဒီနောက်ပိုင်းမှာဒီတမ်မတော်အနေနဲ့ပဲဒီကြောင်းနဲ့သူတပြင်းတော်စီရေးရနည်းနည်းရှင်းနေမှာရှိတယ်ဒီတိုင်းရင်းသားတစ်နေ့ခံရပေါ်မှာကျုပ်ရဲ့ထောက်ခံအားပေးမှုပေါ်မှာတော့တမ်မတော်အနေနဲ့မင်းမျိုးရဲ့အတွက်ကြောင့်မို့တမ်မတော်အနေနဲ့ကတော့ဒီမြစ်
ဒီလက်မှတ်ခံမှုဆိုရင်တရုတ်တွေရဲ့ဒီစီမံကိန်းပြန်လည်စတင်ရေးကိစ္စကိုဖြစ်နိုင်ပါသေးလားဘယ်နည်းနဲ့တရုတ်တွေကြိုးစားလာနိုင်လို့ထင်ပါလဲခင်ဗျာတော်တော်ဝင်းမျိုးသူတရုတ်တွေကသူတို့ရဲ့ lobby ပြောရမှာဒါသူတို့ရေကုန်လုံးဒါလည်းစီကြအုပ်ပြီးသွားပြီကျွန်တော်ပြီးသလားပါအဲ့တော့ဒါကျွန်တော်တို့ပြည်သူကြားထဲမှာကွဲမယ်ဟာတကယ်ကောင်းကျိုးများတာပဲကျွလာနိုင်ငံတကာဖွဲ့စည်းတွေကထောက်ခံတယ်ဆိုတာဖြစ်လာအဲ့တော့ကျွန်တော်တို့ကဒါကိုမမြင်တော့ဘူးထားလိုက်ကျွန်တော်ကြည့်လိုက်မယ်သူတို့လည်းပဲနောက်တစ်ချက်ကသူပြောမယ်ဆိုရင်ကျွန်တော်ကလည်းလက်စစ်ကြောင့်ကိုယ်စီရာခိုင်နှုန်းကိုယ်စီရာခိုင်န ตัวว่ามันเลยตัวเช่นนี้ที่ดูว่าตั้งหัวเลยที่เกิดเหตุการณ์จริงเบื่อมากจะโน้ตเลยบ่ได้เอามาจีบอ่ะจะโน้ตบลูมาไม่เอาเนี่ยเด็กก็กรีฟเข้าเองอ๋อไอ้กรีฟเข้าเราจะโน้ตว่าเราต้องเอาไปวิ่งเที่ยงจังหวะจะโน้ตมาเอียนภาษีเลยดูจะโน้ตพันมาเลยที่ตะคุยเรามาถ้าท้องชาวบ้านสุดปีอะไรนี่ท่านสิเออคนเห็นเนี่ยนักเอาเงินไปเนาะกูมาพันหัวตีเรื่องนี้สิเออ
ဒါကဆောင်းအပ်တော်လူကောင်းကျိုးတွေများတာဗမာပြည်ကျိုးစီရတယ်စဉ်းစားမယ်ချက်တော့မဟုတ်တော့ကျွန်တော်မြင်တာကျွန်တော်တို့ရဲ့တကယ်ချုပ်ချာအာဏာပိုင်ဆိုင်မှုတွေလည်းချက်တစ်ချက်တည်းအောင်ဖြတ်ပြီးစဉ်းစားမယ်တော်ရှိတယ်ကျွန်တော်ဆိုရင်ဒါဒီလိုတရုတ်တွေကပြောလာတဲ့အချိန်မှာနိုင်ငံရေးသမားတွေလည်းဝေဝါးမယ်ပြည်သူတွေလည်းဝေဝါးမယ်ဆိုရင်တော့ရလကတမျိုးဖြစ်သွားနိုင်တယ်လို့လည်းကျွန်တော်
သောရရှင်များရှင်လက်တလနိုင်ငံမှာလူငယ်ရေးဆယ်နှစ်အတွင်းရာဇဝတ်မှုတွေကျဆင်းလာတာပြစ်မှုကျူးလွန်သူတွေအပေါ်အဖြစ်ပေးတဲ့ပုံစံပြောင်းလဲလာရကအကျဉ်းသားမရှိသလောက်ဖြစ်လာနေတာကြောင့်အကျဉ်းထောင်တွေပိတ်ပင်နေရပါတယ်။အကြီးတန်းအယုတ်ဆိုးတဲ့မှုခင်းတွေအပါအဝင်ရာဇဝတ်မှုသတင်းတွေမကြာခဏကြားနေရတဲ့မြန်မာနိုင်ငံမှာရောရာဇဝတ်မှုကျဆင်းရေးပြစ်မှုကျူးလွန်သူတွေကိုပြုပြင်ရေးဘာတွေလုပ်နိုင်မလဲဆိုတာကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်စစ်ဆင်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုတဲ့သူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်1-232-382-555ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းပတ်ချက်တွေကြိုတင်ပြီးသားပေးပို့ထားနိုင်ပါတယ်။ဒီလိုကြခိုင်ရိုက်လေးလိုက်စစ်စင်ကဆူဆူပါရဲ့ရှင်
။စနေညတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြဖို့ထပ်မံဖိတ်ခေါ်ပါရစေ။အခုနောက်ဆုံးကြန့်နေသေးတဲ့တပတ်အတွင်းအားကစားသတင်းတွေကိုတော့ကိုရန်နိုင်ကစူးစီးတင်ပြထားပါရစေ။
VOA တပတ်အတွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။ Roger Federer ဟာ Wimbledon ပြိုင်ပွဲကိုပိုဆွဲပြီးတော့ Wimbledon နဲ့ Grand Slam စာရင်းသစ်တွေတင်လိုက်ပါတယ်။ England နောက်တန်းလူ Kyle Walker ဟာကမ္ဘာဈေးကြီးဆုံးနောက်တန်းကစားသမားဖြစ်လာပါပြီ။ Qatar နိုင်ငံကိုကမ္ဘာဖလားကျင်းပခွင့်ရုပ်သိမ်းဖို့အိန္ဒိယနိုင်ငံတချို့ကတောင်းဆိုလိုက်တာကြောင့်2022ကမ္ဘာဖလားအခြေအနေဘယ်လိုဖြစ်လာမှာလဲဆိုတဲ့တပတ်အတွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ။ဆွေးဆွေးနိုင်ငံကကမ္ဘာကျော်တင်းနစ်ကစားသမား Roger Federer ဟာ Wimbledon မှာ၈ချိန်မြောက်ပိုဆွဲပြီးတော့အများဆုံးပိုဆွဲသူဖြစ်တဲ့စံချိန်တင်လိုက်ပါတယ်။အမျိုးသားတူချင်း Final ကိုတနင်္ဂနွေနေ့ကကစားကြတာမှာ Roger Federer က Croatia က Marin Cilic ကို 6-3 6-1 6-4 နဲ့3ပွဲပြည့်အနိုင်ရပြီးတော့ Wimbledon Champion ဖြစ်သွားပါတယ်။ဒါ Federer အတွက်တော့ Wimbledon ကို၈ချိန်မြောက်ပိုဆွဲတာဖြစ်ပြီးတော့အမျိုးသားရေးထဲမှာWimbledon ပြိုင်ပွဲကိုအများဆုံးရရှိလိုက်တာလည်းဖြစ်ပါတယ
် Yes it is very special Wimbledon was always my favorite tournament will always be my favorite tournament and
Wimbledon ကိုရှစ်ချိန်မြောက်ရလိုက်တာကတော့ဘာနဲ့မှမတူပါဘူး Wimbledon ပြိုင်ပွဲဟာကျွန်တော်အကြိုက်ဆုံးပြိုင်ပွဲပါကျွန်တော်အရင်ကြိုက်တဲ့ကစားသမားတွေဒီမှာကစားခဲ့ကြတယ်အဲ့ဒီလူတွေကြောင့်မလဲကျွန်တော်လည်းပူကောင်းတဲ့ကစားသမားဖြစ်လာတာပါ Wimbledon မှာတမိုင်းဆန်ချိန်တစ်တင်နေလိုက်တယ်ဆိုတာကျွန်တော်အတွက်ပြောမပြနိုင်လောက်အောင်ပါပဲ
ဖရော်ဟာအခုနဲ့ Australian Open မှာလည်းပိုဆွဲခဲ့ကြအောင်ဒါသူ့အတွက်တော့အခုနဲ့မှဒုတိယမြောက် Grand Slam Championship ဖြစ်ပါတယ်ဖရော်ဟာ Wimbledon ကို2003 2004 2005 2006 2009 2009 2012နဲ့2018ခုနှစ်တွေမှာ၈ချိန်ပိုဆွဲပြီးတော့အမျိုးသားရေးထဲမှာ Wimbledon ပြိုင်ပွဲကိုအများဆုံးပိုဆွဲထားတာဖြစ်ပါတယ်ခင်ဗျာကနေနေ့ကမြို့သမီးတူးချင်းနောက်ဆုံးဖိုင်နယ်မှာတော့ချန်ပီယံ၅ချိန်ဖြစ်ဖူးရဲ့အမေရိကန်က Venus Williams နဲ့ Spain နိုင်ငံကအဆင့်14 Gabina Muguruza တို့ကစားခဲ့ကြပါတယ်။ပထမပွဲမှာနှစ်ယောက်စလုံးချိန်နဲ့ကစားပြီး Venus နိုင်မလို့ဖြစ်ပြီးမှ Muguruza ကခွန်ကားနဲ့နိုင်သွားပါတယ်။ဒုတိယပွဲမှာတော့ Muguruza ကအပြတ်သက်6-3ညနဲ့နိုင်ပြီးနောက်ဆုံးမှာခွန်ကား6-3ညနဲ့နှစ်ပွဲပြတ်နိုင်ပြီးတော့ Wimbledon Champion ဖြစ်သွားခဲ့ပါတယ်။ဒီပွဲနိုင်လိုက်တာနဲ့ပတ်သက်ပြီးတော့ Muguruza ပြောတာကတော့
I always come very motivated to the Grand Slams and I don't know since I lost the final here you know I wanted to change that and I came thinking I'm prepared
ဒီမှာ Grand Slam ပြိုင်ပွဲတွေကစားရတာအရင်ကြိုက်ပြီးအစွမ်းကုန်ကြိုးစားပါတယ်ဒီမှာဒီ Wimbledon Final ကိုရှုံးပြီးကတည်းကဒါကြီးကိုပြောင်းချင်တာပါဒီအတွက်လည်းပြင်ဆင်ခဲ့ပါတယ်ပြိုင်ပွဲတစ်လျှောက်လည်းကောင်းကောင်းကစားနိုင်ခဲ့ပြီးတဖြည်းဖြည်းနဲ့ပိုပြီးကောင်းလာခဲ့တယ်တပွဲပြီးတပွဲကျမပိုကောင်းလာပြီးဒီပွဲမှာလည်းကကောင်ကစားနိုင်ခဲ့တယ်။ Wimbledon Champion ဖြစ်ဖို့ကကျမရဲ့အိမ်မက်ဖြစ်ပြီးအခုတော့အဲ့ဒီအိမ်မက်တွေတကယ်ဖြစ်လာပါပြီ။ Venus ကစားတာကိုကြည့်ပြီးကျမကြည်ပြင်းအားကျခဲ့တာပါရှင်
။ Muguruza တွတ်တော်ဒါဟာ Wimbledon ကိုပထမဆုံးအကြိမ် Champion ဖြစ်တာဖြစ်ပြီး Grand Slam ဆုဖလားကိုတော့ဒုတိယအကြိမ်မြောက်ရရှိတာဖြစ်ပါတယ်ခင်ဗျာ။ဘောလုံးသတင်းတွေဘက်မှာတော့အသက်19နှစ်အရွယ်ဥရောပဖလားဘောလုံးပွဲမှာတော့အင်္ဂလန်သင်းဘူဆွဲပြီးတော့ချန်ပီယံဖြစ်သွားပါတယ်။ဂျော်ဂျီယာနိုင်ငံမှာစနေနေ့ကကစားတဲ့နောက်ဆုံးဖိုင်နယ်မှာအင်္ဂလန်ကပေါ်တူဂီကို2-2နဲ့နိုင်ပြီးတော့ချန်ပီယံဖြစ်သွားခဲ့တာဖြစ်ပါတယ်ခင်ဗျာ။အခုတစ်ပတ်ဘောလုံးသမားအပြောင်းအရွှေ့သတင်းမှာတော့ဘိုင်ယန်မြူနစ်ကရီယယ်မက်ဒရစ်အသင်းမှာကစားနေတဲ့ကိုလံဘီယာတိုက်စင်မှုဟာမစ်ရိုဒရီဂက်စ်ကိုနှစ်နှစ်စာချုပ်နဲ့အငားခေါ်လိုက်ပါတယ်။ဘိုင်ယန်အသင်းမှာပုံမှန်နေရာတနေရာရဖို့ကြိုးပမ်းသွားမယ်လို့လည်းရိုဒရီဂက်စ်ကပြောပါတယ်
Bueno, yo creo que ya todos saben de que acá hay grandes jugadores, de que tienes que entrenar bien para poder ganarte algo. Y bueno, yo creo que donde
ဒီမှာအကြမ်းတမ်းကောင်းနေဘလောက်ရှိတယ်ဆိုတာလူတိုင်းသိပြီးအတင်းမှာပုံမှန်တနေရာရဖို့အတွက်အရန်ကိုစူးစမ်းရမှာပါ။ကျွန်တော်အနေနဲ့ကတော့နီးပြကစားစီခြင်းတဲ့နေရာမှာကစားတော့မှာပါ။ရှေ့တန်းဘယ်အစွန်ညာအစွန်အပြင်နံပါတ်10နေရာကနေလည်းကစားနိုင်ပါတယ်
ပြီးခဲ့တဲ့သတင်းပတ်တွေအတွင်းကတော့ Real ကသူ့ကိုထုတ်ရောင်းမယ်ဆိုတဲ့သတင်းတွေထွက်ခဲ့ပြီး Premier League ကိုရောက်လာနိုင်တယ်လို့ခန့်မှန်းနေကြပြီမဲ့အခုနောက်ဆုံး Bayern ကသူ့ကို2.5 စာချုပ်နဲ့ခေါ်လိုက်တာဖြစ်ပါတယ်ခင်ဗျာ PSG တင်းကတော့ Juventus မှာကစားနေတဲ့ Brazil နောက်တန်းလူ Daniel Alves ကိုခေါ်ယူလိုက်ပါတယ် PSG ကသူ့ကို2.5စာချုပ်ချုပ်လိုက်တာဖြစ်ပြီးတော့ PSG ကိုပြောင်းလာရတဲ့အတွက်သူအနေနဲ့ကျေနပ်တယ်လို့ Alves ကပြောပါတယ
်. Son gran placer estar aquí. Es un gran placer compartir sueños. Son gran placer jugar para un club
PSG အတင်း ကို ရောက် လာ တဲ့ အတွက် ရမ်း မဲ 1 တာ ကျင်း မှတ် ရ တယ် ဂျီမန် ချက် တူ တဲ့ အတင်း ကို ရောက် လာ တဲ့ အတွက် PSG တို့ အတင်း ကြီး တစ်တင်း ကို ရောက် လာ တဲ့ အတွက် ကျင်း မှတ် ရ တယ် PSG အတင်း ကို Paris မြို့ အစင် တန်း လို့ မြို့ ရောက် အောင် လုပ် သွား ဖို့ လိုတယ် လို့ ကျွန်တော် ထင် ပါ တယ်
အသက် 34 နှစ် ရှိ ဖြစ် တဲ့ Alves ဟာ Man City ကို ပြောင်း မယ် လို့ သတင်း တွေ ထွက် ခဲ့ ပြီး မှ အခု နောက် ဆုံး PSG ကို ရောက် ရှိ လာ တာ ဖြစ် ပါ တယ် ခင်ဗျာ Premier League မှာတော့ Tottenham ကစားနေတဲ့ England နောက်တန်းလူ Kyle Walker ကို Man City အသင်းက ပေါင်တန်း 50 နဲ့ ဝယ်လိုက်ပါတယ် ဒါဟာ နောက်တန်းလူတွေ ထဲမှာတော့ အသင်းပြောင်းရွှေ့ကြီး အများဆုံး စံချိန်တင်လိုက် တာ ဖြစ် ပါ တယ် Man City ကို ရောက် လာ တဲ့ အပေါ်မှာ Walker ပြောတာကတော့
It feels a little bit surreal at the minute where I've been at the previous club for so many years
ကျွန်တော်ရဲ့အသင်းဟာ Tottenham မှာနှစ်ပေါင်းများစွာ ကစားလာခဲ့တဲ့ အတွက် အခုချိန်က ကျွန်တော်အတွက်တော့ အိပ်မက်လိုပါပဲ ဒါပေမဲ့ ဒါက ကျွန်တော် ကစားသမားတက်တန်းမှာ စာမျက်နှာတစ်ဖြစ်ပြီး စိတ်လှုပ်ရှားမိပါတယ်
Man City က Zabaleta, Sanya, Clichy ကို ပြီးခဲ့လာက အသင်းကနေ ထွက်ခွင့်ပေးလိုက်တဲ့ အတွက် နောက်တန်းအဆုံလူတယောက် ကို အစားထိုးဖို့ လိုအပ်နေတာ ဖြစ်ပါတယ် ခင်ဗျာ2022 ကမ္ဘာဖလားကို ကာတာ မှာ ကျင်းပဖို့ ခွင့်ပြုထားတာကို FIFA ကမ္ဘာဘောလုံးအဖွဲ့ချုပ် အနေနဲ့ ပြန်ရုပ်သိမ်းဖို့ ကာတာ နဲ့ တန်တမာရေး ဖြတ်တောက်တဲ့ နိုင်ငံ 6 နိုင်ငံက တောင်းဆိုလိုက်ပါတယ် အဲ့ဒီ နိုင်ငံတွေကတော့ Saudi, Yemen, Mauritania, UAE, Bahrain နဲ့ Egypt နိုင်ငံတွေ ဖြစ်ပါတယ် ငကိုကလေးက အငင်းပွားစရာတွေ ဖြစ်ခဲ့တဲ့ 2022 ကမ္ဘာဖလားဟာ အကျန်းဖတ်သမားတွေကို ထောက်ပံ့နေ ဆိုပြီးတော့ ကာတာ ရဲ့ အိမ်နီးချင်း နိုင်ငံတွေက တန်တမာရေး ဖြတ်တောက်ခဲ့တာကြောင့် ကာတာ ကမ္ဘာဖလားကို ဘယ်လောက်ထိ ရိုက်ခတ်မှု ရှိလာမလဲ နောက်ထပ် ဘယ် နိုင်ငံတွေ ပါလာအောင်မလဲ ဆိုတာကတော့ စိတ်ဝင်စားစရာလိုပဲ ပြောရမှာဖြစ်ပါတယ်ခင်ဗျာ
ကိုရနိုင်ရဲ့ သတင်းပတ်စင် အားကစား သတင်းကဏ္ဍကို နားဆင်ခဲ့ရတာပါရှင် အခု ထုတ်လွှင့်ပေးနေတဲ့ ည 9:20 အထိ အစီအစဉ် အစဆုံးကို အတန်လွှင့်ချိန် ပြီးပြီးချင်း ည 10:00 17:00 လိုင်းဒိုမီတာ 32.50 ရုပ်ကနေ နားဆင်နိုင်ပါလိမ့်ရှင် အခုတော့ VOE ရဲ့ ဗိုလ်ထုနေ့ ညပိုင်း ထိပ်တန်းရောက် ဒေသတွင်းနဲ့ နိုင်ငံတကာ သတင်းအကျဉ်းချုပ်ကို ကိုအောင်လွင်ဦးက ကြီးညာပေးပါဦးမယ်ရှင်
ဂျာမနီနိုင်ငံမှာဒီလ3မိုင်းတုန်းကချင်းပါခဲ့တဲ့ကမ္ဘာစီးပွားရေးထည်သည့်နိုင်ငံပေါင်း20ကြီးထွန်သည့်စီးပွားအတွင်းရုရှားသမ္မတဗလာဒီမီယာပူတင်နဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်နောက်တစ်ချိန်တွေ့ဆုံကြကြောင်းသမ္မတအင်ပီရိုကအင်္ဂါနေ့နောက်ပိုင်းမှာပဲအတည်ပြုပြောဆိုလိုက်ပါတယ်ဇူလိုင်လ9ရက်နေ့ကဂျာမနီနိုင်ငံဟမ်ဘတ်မြို့မှာနှစ်နာရီကျော်ပထမဆုံးအကြိမ်နဲ့ချင်း
ခုနှစ်ကြာဂရီပြေးထားတဲ့အတိုင်းလှုပ်ဆောင်ဖို့ထက်လွတ်တော်လူများစု Republican ကိုယ်စားလှယ်တွေကိုသမ္မတတော်နဲ့ထွန်းကတိုက်တွန်းလိုက်ပါတယ်။လက်ရှိချမ်းမာရေးဆန်ရှာမှုဥပဒေကိုအစားထိုးမဲ့ဥပဒေကျန်တဲ့ကိုလွတ်တော်မှာမဲခွဲဖို့မအောင်မြင်ဖြစ်ခဲ့ပြီးနောက်တစ်နေ့မှာပဲ Republican ထက်လွတ်တော်အမှတ်52ယောက်ကိုသမ္မတကအင်ဂျီရောမှာနေ့လယ်စာတက်ခင်းပြီးဆွေးနွေးတိုင်ပင်ခဲ့တာပါ။ကျမ်းပတ်ဝါရနဲ့ဆက်နွယ်တဲ့ဆက်ဆွဲချက်နဲ့ဂျာမနီနိုင်ငံသားတယောက်ကိုတူရကီနိုင်ငံကဖမ်းဆီးထားတဲ့ပေါ်ဂျာမနီနိုင်ငံကအပြင်းထန်ဝေဖန်လိုက်ပြီးအမြန်ဆုံးပြန်လွတ်ပေးဖို့လဲတောင်းဆိုလိုက်ပါတယ်။ဂျာမန်ဆိုရရဲ့မချေနှက်မှုကိုတူရကီဆိုရအနေနဲ့ချက်ချင်းလက်ငယ်တုံ့ပြန်ဖို့ဂျာမနီနိုင်ငံသားပီတာစတော်နာရဲ့အမှုနဲ့ပတ်သက်လို့ဂျာမနီဆိုရရဲ့လူလားချက်တွေကိုရှင်းရှင်းလင်းလင်းသဘောပေါက်ဖို့ဂျာမန်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရသူကတောင်းဆိုလိုက်တာပါ။ထိုင်းနိုင်ငံမှာဒီကနေ့လူကွန်ကူမှုဆိုင်ရာကြားနာစစ်ဆေးမှုတွင်အဖြစ်ရှိကြောင်းစီမံစင်ချက်ချခံသူတွေမှာထိုင်းစစ်တပ်ဗိုလ်ချုပ်ကြီးတူလည်းပါဝင်ခဲ့ပါတယ်။လူကွန်ကူမှုမှာတော့ပါဝင်ပတ်သက်သူဖြစ်တဲ့ဆဆွဲခံထားသူတရားခံတရားသူအုပ်တွေနဲ့ပါဝင်ခဲ့ပါတယ်
။ဗုဒ္ဓဟူးနေ့ညပိုင်းထိပ်တန်းရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းချင်းချက်ကိုကိုအောင်လွင်ဦးကြီးညာပေးသွားတာပါ။ဒီညစီစဉ်ထုတ်လွှင့်ရေးမှုကမက်ကင်ဖြူတွေဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့မီခေးဒူဗင်စကီဖြစ်ပါလိမ့်ရှင်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOE မြန်မာပိုင်းအစီအစဉ်အင်တာနက်ဆာမျက်နှာ bami.voenews.com မှာလည်းနားဆင်နိုင်ကြပါတယ်။ VOE ကိုနားဆင်ကြကြတဲ့အတွက်ကျေးဇူးတူတင်ပါတယ်ရှင်။တော်တော်ရှင်များနဲ့တော့မြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေ့ကြပါစေ။ကျမခွန်လိုပါရှင်။
This program has come to you from the Voice of America, Washington.